Welcome to the Voice of America in Burmese.
Mingla mena khima shin. Washington myo ro VOA American tan ga ni 2016 khu ni March 16 ye Buddha bu ni nen ne khin season lwe ko Myanmar san no chain minet 6 nai ga ni 9 nai thi line to meter 24 32 ne 40 ro ga ni dai yai thong lwe paw ma ba shin. Tama injinaima
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံရဲ့ပြည်ထောင်စုလွှတ်တော်ကနေသမ္မတသည့်အဖြစ်ဥထင်ကျော်ကိုမနေ့ကရွေးချယ်တင်ပြလိုက်ကြပြီဖြစ်ပါတယ်စီးရီးယားနိုင်ငံကရုရှားတပ်ဖွဲ့တွေရုတ်သိမ်းတဲ့ကိစ္စနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာရုရှားသမ္မတပူတင်နဲ့တွေ့ဆုံမှုရှိပါတယ်ကျွန်းနိုင်ငံဆိုင်ရာပိတ်ဆို့အရေးယူမှုတချို့ကိုအမေရိကန်ကရှော့ချပေးလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲကောင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီကိုစောဝင်းလိုက်ရေမြန်မာနိုင်ငံမှာတော့ပြည်ထောင်စုလွှတ်တော်ကသမ္မတအဖြစ်ရွေးချယ်တင်မြှောက်လိုက်တဲ့ဥထင်ကျော်ကိုအမေရိကန်ပြည်ထောင်စုကုလသမဂ္ဂအပါအဝင်နိုင်ငံတကာကကြိုဆိုလိုက်ပါတယ
်. The United States does congratulate Tin Chaw on his election to the presidency. His election is yet another important step.
We welcome the new civilian government in Myanmar as a positive step.The Secretary General will be sending the new president.
There you go. American ပြည်ထောင်စုနဲ့ကုလသမဂ္ဂကပြောခွင့်ရပုဂ္ဂိုလ်တွေကပြောဆိုသွားတာပါ။အပြည့်စုံကိုတော့သတင်းစီစဉ်အပြီးမှာထုတ်လွှင့်ပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့လူခွင့်ရေးအဖွဲ့တွေနဲ့မြန်မာပြည်သူတွေကလည်းသမရသည့်ဥတင်ကျော်ကိုကြိုဆိုတဲ့အကြောင်းဟိုဝေဆဆာတင်ပြပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့အစိုးရအသစ်မှာပါဝင်မဲ့ဝင်ကြီးအမည်အစည်းတွေကိုကြာတာပတိနေမှာလွှတ်တော်ကနေအတည်ပြုရမှာဖြစ်တဲ့လွှတ်တော်မှာတင်သွင်းမှာဖြစ်တဲ့အကြောင်းလဲကြားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုရဲကောင်တို့ကပြောပြပါအောင်ရှင
်။မြန်မာနိုင်ငံရဲ့တမရအဖြစ်ဥထင်ကျော်ကိုပြည်ထောင်စုလွှတ်တော်မှာမဲခွဲရွေးချယ်လိုက်ပြီဖြစ်တဲ့အတွက်ဒါဟာနှစ်ပေါင်း90ကျော်အတွင်းအယတ္တတမရတူဦးအဖြစ်ရွေးချယ်တင်မြှောက်ခံရတာဖြစ်ပါတယ်ပြည်တော်စုလွတ်တော်အတွင်းမဲပေးခွင့်ရှိသူအမတ်ဦးရေစုစုပေါင်း652ဦးကလေးဝက်မဲစနစ်နဲ့ရွေးချယ်တင်မြှောက်ကြတာမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တမရကိုယ်စားလှယ်လောင်း2ဦးတည်းကတူဦးဖြစ်သူဦးထင်ကျော်ကမဲအရေအတွက်360နဲ့ရွေးချယ်တင်မြှောက်ခံရတာဖြစ်ပါတယ် NLD ပါတီဥက္ကဋ္ဌတောင်းဆန်းစုကြည်ကယုံကြည်အားထားရသူအဖြစ်အများစုကလက်ခံထားကြတဲ့ဦးထင်ကျော်ကတမရအဖြစ်ရွေးချယ်ခံရပြီးလွတ်တော်အဆောက်ဦးကပြန်အထွက်မှာအပြင်မှာစောင့်နေကြတဲ့ဒင်းတော်တီကိုအခုလိုပြောကြားခဲ့ပါတယ်
ဒီလိုရဲ့စေနာမေတ္တာနဲ့ဖြစ်တာပါ
။ဒီလိုအောင်ပွဲ
ဟုတ်အမတ်တော်အောင်ဆန်းစုကြည်အောင်ပါ။ဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ့ဟုတ
်ကဲ့ဖြစ်တာပ
ါ။ဥထင်ကျော်တမရအဖြစ်ရွေးကောက်တင်မြှောက်ခံရတဲ့အပေါ်ကြိုးဆိုကြောင်းနိုင်ငံတကာကခေါင်းဆောင်နေတဲ့အတူအမေရိကန်တမရအင်မြူတော်ကလည်းဥထင်ကျော်တမရအဖြစ်ရွေးချယ်တင်မြှောက်ခံရတဲ့အပေါ်ဝမ်းမြောက်ဂုဏ်ယူကြောင်းဒါဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအရေးပါတဲ့အခြေလှမ်းတစ်ရပ်ဖြစ်ကြောင်းမြန်မာနိုင်ငံမှာအယတ္တအစိုးရဖွဲ့စည်းနိုင်တာဟာတမိုင်းဝင်ဖြစ်ရတစ်ခုဖြစ်ကြောင်းနဲ့မြန်မာပြည်သူပြည်သားတွေအပါအဝင်ပေါ်ထွက်လာမဲ့အစိုးရအသင်းနဲ့လက်တွဲလှုပ်ဆောင်သွားမှာဖြစ်ကြောင်းအင်မြူတော်ပြောခွင့်ရ George Arnest ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်အလားတူပဲဥထင်ကျော်တမရအဖြစ်ရွေးချယ်တင်မြှောက်ခံရမှုအပေါ်ဝမ်းမြောက်ဂုဏ်ယူကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကကြေညာချက်ထုတ်ပြန်ခဲ့တဲ့အကြောင်းနိုင်ငံရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကသတင်းတောက်တွေကိုပြောဆိုခဲ့သလိုတမရအိုဘားမားရဲ့လက်ထောက်အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဘန်ရော့စ်ကလည်းတက်ကြွလှုပ်ရှားသူတူဦးဘွားနဲ့အကျဉ်းချခံရဘူးသူအဖြစ် VOA သတင်းဌာနရဲ့ဖော်ပြချက်ကိုကိုးကားပြီးဥထင်ကျော်အခုလိုတမရအဖြစ်ရွေးချယ်ခံရမှုဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်း Twitter လူမှုကွန်ရက်မှာရေးသားဖော်ပြခဲ့ပါတယ်အချိန်ထဲမှာပဲကုလသမဂ္ဂကလည်းမြန်မာတမရသည့်အဖြစ်ဥထင်ကျော်ရွေးချယ်တင်မြှောက်ခံရတာကိုကြိုဆိုလိုက်ပြီးတမရသည့်ဖြစ်ကျန်းစစ်သားချိန်ဆိုမဲ့နေမှာအတွင်းရေးမှုချုပ်ဘန်ခီမွန်းကတဝန်လာပေးဖို့မှာဖြစ်တယ်လို့ပြောပါတယ်။ဥထင်ကျော်အနေနဲ့နိုင်ငံတော်တမရအဖြစ်မလ31ရက်နေ့မှာပြည်ထောင်စုလွတ်တော်မှာကျန်းသစ်သားချိန်ဆိုမှာဖြစ်ပါတယ်။ဥထင်ကျော်တမရအဖြစ်ရွေးချယ်တင်မြှောက်ခံရတဲ့အတွက်ဝမ်းမြောက်ကြောင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီနိုင်ငံတော်အုပ်ချုပ်ရေးအာဏာတွေကိုလွှဲပြောင်းပေးအပ်သွားမှာဖြစ်ကြောင်းတမရဦးသိန်းစင်ကလည်းတဝန်လာပေးပို့ခဲ့ပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာရှေ့အပတ်မှာမော်စကိုမြို့ကိုသွားရောက်ပြီးရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံမယ်လို့အင်ကာနီကပြောလိုက်ပါတယ်။ပူတင်နဲ့တွေ့ဆုံရမှာရုရှားတပ်ဖွဲ့တွေစီးရီးယားကနေရုတ်သိမ်းပြီးစစ်ဘေးဒဏ်ခံနေရတဲ့နိုင်ငံမှာညီညာရေးလမ်းစာဖော်ဆောင်နိုင်မှုအတွက်ဆွေးနွေးသွားမှာဖြစ်တယ်လို့မစ္စတာကယ်ရီကပြောပါတယ်။ရုရှားသမ္မတပူတင်နဲ့နိုင်ငံသားရေးဝန်ကြီးဆာဂရီလာဗာနော့ဖ်တို့နဲ့တွေ့ဆုံပြီးဘလိုနီလာနဲ့နိုင်ငံရေးရာရှစ်ဆက်ဖို့ပေါ်ဆောင်နိုင်မလဲဆိုတာကိုဆွေးနွေးသွားမယ်လို့ကယ်ရီကပြောပါတယ်။ဇနီဘာမြို့မှာဆီးရီးယားညီညာရေးဆွေးနွေးပွဲဒုတိယမြောက်နေ့အဖြစ်ဆက်လက်ကျင်းပနေပြီးဆီးရီးယားကနေပထမဆုံးပြန်လာတဲ့ရုရှားစစ်သားတွေကိုလူထုကကြိုးစိုးဂုဏ်ပြုတာတွေပြုလုပ်နေချိန်မှာအခုလိုဂျွန်ကယ်ရီရဲ့မော်စကိုခီးစဉ်တရင်ထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ။
မေရိကန်သမ္မတဘရာကိုဘားမှာကျူဝါနိုင်ငံကိုရှေ့သတင်းပတ်အတွင်းသမိုင်းဝင်အလက်ပါခီမတိုင်ခင်မှာကျူဝါနိုင်ငံဆိုင်ရာခီးသွားလာခွင့်နဲ့ကုန်သွယ်ရေးဆိုင်ရာကန့်သတ်ချက်တွေအပြောင်းအလဲအသစ်တွေကိုသမ္မတအီမူတော်ကကြေညာလိုက်ပါတယ်ကန့်သတ်မှုတွေကိုချော့ချလိုက်တဲ့ကြေညာချက်ဟာပြီးခဲ့တဲ့နှစ်အတွင်းနှစ်နိုင်ငံတန်တမာဆက်ဆံရေးတွေတရားဝင်ပြန်လည်တည်ဆောက်ပြီးတဲ့နောက်နှစ်နိုင်ငံကြားကဆက်ဆံရေးကိုတိုးတက်ကောင်းမွန်အောင်လှုပ်ဆောင်မှုတွေကနောက်ဆုံးလို့ရလည်းဖြစ်ပါတယ်ပြောင်းလဲမှုအသစ်တွေထဲမှာအမေရိကန်နိုင်ငံသားတူးချင်းအနေနဲ့ကျူဝါနိုင်ငံကိုပညာရေးဆိုင်ရာကိစ္စရပ်တွေနဲ့တွဲရောက်နိုင်ရေးလမ်းဖွင့်ပေးတာကျူဘာနိုင်ငံထဲမှာအမေရိကန်ဒီခါမှာခင်ဗျာအမေရိကန်နိုင်ငံထဲမှာကျူဘာနိုင်ငံသားတွေလစာနဲ့အလုပ်လုပ်ခွင့်ရရှိမှာဖြစ်တယ်လို့နိုင်ငံအကြစီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးတက်လာရေးအတွက်ကုန်သွယ်ရေးနဲ့ငွေကြေးဆိုင်ရာအတားအဆီးတွေကိုလျှော့ချပေးတာတွေပါဝင်ပါတယ်ပိတ်ဆို့ကန့်သတ်မှုတွေလျှော့ချပေးလိုက်တာဟာကျူဘာနိုင်ငံသားတွေလုပ်ပိုင်ခွင့်နဲ့ပုံမှန်ရရှိရေးနဲ့သူတို့ရဲ့ဘဝတွေမြင့်တင်ရေးအတွက်ရည်ရွယ်လှုပ်ဆောင်ခြင်းဖြစ်ကြောင်းအင်ဗျူဒေါ်ရဲ့လက်ထောက်အမျိုးသားလူမျိုးရေးအကြံပေးဘန်ရော့စ်ကသတင်းတောက်တွေနဲ့တယ်လီဖုန်းကတစ်ဆင့်ပြုလုပ်တဲ့မေးမြန်းခန်းအတွင်းပြောကြားခဲ့ပါတယ်
အင်္ဂါနေ့ကအမေရိကန်နိုင်ငံပြည်နယ်၅ခုမှာသမ္မတလောင်းအကြိုရွေးပွဲတွေဆက်လက်ကျင်းပနေရမှာခြေစုံကပြင်းနေတဲ့ Republican Party ကိုယ်စားလှယ်လောင်း Donald Trump နဲ့ Democratic Party ကိုယ်စားလှယ်လောင်း Hillary Clinton တို့ဟာနောက်ကကတ်လိုက်နေတဲ့ပြိုင်ဘက်တွေကသူတို့နှစ်ဦးအရှိန်ရော့အောင်ကြိုးပမ်းနေသည့်တိုင်အောင်သူတို့ပါတီကိုကိုစားပြုပြီးရွေးချယ်ခံဖို့ဆက်လက်ကြိုးပမ်းနေကြပါတယ်။အဓိကကျတဲ့ Republican Party ပမာဏရွေးကောက်ပွဲတွေကိုတော့ Florida နဲ့ Ohio ပြည်နယ်တွေမှာကျင်းပနေတာဖြစ်ပါတယ်။အခြားရွေးကောက်ပွဲကျင်းပနေကြတဲ့ Illinois, Missouri နဲ့မြောက် Carolina ပြည်နယ်တွေမှာတော့မဲရလက်တွေအရာကိုစားလှယ်တွေကိုအချိုးကျခွဲဝေယူကြရမှာဖြစ်ပါတယ်။လူသိများတဲ့အိမ်ချမ်းမြေလုပ်ငန်းရှင်ဘီလီယံနာတထေ Donald Trump ကတော့တချိန်ကရှင်ပြိုင်သူ18ဦးထိရှိခဲ့တဲ့ Republican Party ရွေးကောက်ပွဲမှာထိတ်ဆုံးကနေရှိနေပြီးခုချိန်မှာတော့သူ့ရဲ့ပြိုင်ဘက်အဖြစ်တက်ကဆပ်ပြည်နယ်အထက်လွှတ်တော်အမတ်တက်ခရူးစ်ဖလော်ရီဒါပြည်နယ်အထက်လွှတ်တော်အမတ်မာကိုရူဘီယိုနဲ့အိုဟိုင်းယိုပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကေဆက်စ်တို့၃ဦးပဲရှိပါတော့တယ်ခင်ဗျာ
ယူအေဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933 9လိုင်းဒိုမီတာ40 kHz 4433 9လိုင်းဒိုမီတာ48 kHz 6185 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဗယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့ကရဲတပ်ဖွဲ့အနေနဲ့ပြင်သစ်နိုင်ငံပဲရစ်မြို့မှာမနစ်နိုဝင်ဘာ23ရက်နေ့ကဖြစ်သွားခဲ့တဲ့တိုက်ခိုက်မှုနဲ့ဆက်နွယ်တဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးဆိုင်ရာဝန်ရောက်စီးနှင်မှုအတွင်းလူတဦးသေဆုံးနေတာကိုတွေ့ရှိခဲ့ကြောင်းပြောပါတယ်။ Forest မြို့စင်ဂျေဘုံအရာမှာရှိတဲ့တိုက်ခန်းတစ်ခုကိုအင်္ဂါနေ့ကဝန်ရောက်စီးနှင်စဉ်အပြန်အလှန်ပစ်ခတ်မှုတွေဖြစ်သွားခဲ့ပြီးရဲအရာရှိ4ဦးလည်းထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်။ရဲတပ်ဖွဲ့ကအဲ့ဒီတိုက်ခန်းတွေကိုဝင်သွားတဲ့အချိန်မှာသေဆုံးနေသူကိုတွေ့ခဲ့တာပါ။အဲ့ဒီဝန်ရောက်စီးနှင်မှုအတွင်းပြင်သစ်ရဲတပ်ဖွဲ့ဝင်တွေလည်းပါဝင်ခဲ့တယ်လို့ပြင်သစ်ပြည်ထောင်စုဝန်ကြီးဘနကာဇီနူးဗ်ကပြောပါတယ်။
ပြီးခဲ့တဲ့ဘက်ကထိုင်းအစိုးရကိုဝေဖန်ခဲ့တဲ့အတွက်ဖမ်းဆီးခံခဲ့ရသူတဦးဘယ်ကိုရောက်နေလဲဆိုတာထုတ်ပြန်ပေးဖို့လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကထိုင်းအစိုးရကိုတိုက်တွန်းလိုက်ပါတယ်။ Sarawat Barakan Kittikon ဟာမတ်လ9ရက်နေ့ကဆူရက်ထာနီနယ်ကသူ့ရဲ့နေအိမ်မှာဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ HRW အဖွဲ့ကပြောပါတယ်။ Borekit Khon ဟာအစိုးရကိုပုံမှန်လင်းလင်းဝေဖန်လေးရှိသူတဦးဖြစ်ပြီးထိုင်းအစိုးရကိုစတ်ညင်တဲ့စာရီ Facebook ပေါ်မှာရေးသားနေသူတဦးလည်းဖြစ်တယ်လို့ Facebook တစ်တယ်လို့ HRW အဖွဲ့ကဖော်ပြခဲ့ပါတယ်။အာနာယထိုင်းစစ်ဘုတ်ချုပ်တီဟာသူဖမ်းဆီးခံရတဲ့အကြောင်းကိုသူရှိတဲ့နေရာကိုပါမသိဘူးလို့တရားဝင်ညင်းဆိုထားတဲ့အတွက်အခုကိစ္စဟာအတင်းအဓမ္မဖမ်းဆီးခေါ်ဆောင်သွားပြီးထောင်သွင်းအချင်းချထားတဲ့ဖြစ်ရဖြစ်မှာကိုစိုးရင်ပူဝံမိတယ်လို့ HRW ကပြောပါတယ်။လက်ရှိအာနာယထိုင်းစစ်ကောင်းဆောင်တွေဟာအစိုးရကိုဝေဖန်သူတွေကိုလျှော့ဝှက်စွာဖမ်းဆီးပြီးထိန်းသိမ်းချခြင်းအပြင်နိုင်ငံတကာဥပဒေတွေကိုထပ်တလဲလဲချိုးဖောက်နေတယ်လို့ HRW အဖွဲ့ရဲ့အာရှတိုက်ရေးရာညွှန်ကြားမှု Brad Adan ကပြောပါတယ်။
တမ်းမြစ်စေဝါတုံးဆွဲတယ်လို့စစ်ဆေးမှုတွေမှာပေါ်ခဲ့တယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းဝန်ခံပြောဆိုပြီးရှက်စရာရစရာအဖြစ်နဲ့ရင်ဆိုင်နေရတဲ့ကမ္ဘာကျော်တင်းနစ်မန်မာရီယာရှာရာပိုဗာနဲ့လက်တွဲလှုပ်ဆောင်မှုတွေကိုရစမ်းလိုက်ပြီးဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။နယူးယောက်ခြေဆက် UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ရဲ့ချစ်ကြေးတန်တမာဖြစ်တာဝန်ထမ်းဆောင်နေတဲ့ရှာရာပိုဗာရဲ့လုပ်ငန်းတွေကိုသူမရဲ့အမှုကိစ္စစုံစမ်းစစ်ဆေးမှုတွေမပြည့်စုံမချင်းဆိုင်းငံ့ထားလိုက်ကြောင်းအင်္ဂါနေ့ကကြေညာချက်ထုတ်ပြန်လိုက်တာပါ။ Meldonium Core Meldronate လို့ခေါ်တဲ့တမစ်ဆေးတစ်မျိုးသုံးဆွဲနေတာကိုစစ်ဆေးတဲ့အချိန်မှာပေါ်လာခဲ့တာကြောင့်မနစ်က Australia Open Tennis ပြိုင်ပွဲမှာဝင်ပြိုင်ခွင့်မရခဲ့ဘူးလို့ ရုရှားနိုင်ငံသူရှာရာပိုဘာကပြီးခဲ့တဲ့သတင်းပတ်တုန်းကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးပြောကြားခဲ့တာဖြစ်ပါတယ်
။ Anonymous လို့လူသိများတဲ့ hacker အဖွဲ့တစ်ဖွဲ့ဟာ Republican Party ကိုစားပြုသမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့ကြီးမန်းထားတဲ့ Donald Trump အပေါ်မှာလုံးဝစစ်ကြေညာလိုက်ပါတယ်။ဘသူဘယ်ဝါရီပါဝင်မှန်းမသိသေးတဲ့ဒီ hacker အဖွဲ့ဟာ Donald Trump ရဲ့ American သမ္မတဖြစ်ဖို့မဲဆွယ်စည်းရုံးမှုတွေဟာအလွန်အမင်းစိတ်နှောက်ယှက်ဖြစ်စရာကောင်းတယ်လို့မတ်လ၄ရက်ကထုတ်ပြန်လိုက်တဲ့အဖွဲ့ရဲ့ video file မှာဖော်ပြထားတာဖြစ်ပါတယ်ခင်ဗျာ။
ဒါကတော့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့ကိုရဲကောင်တို့ကပြပြသွားတာပါအခုတော့ရွေးချယ်တင်မြောက်ခံရတဲ့သမရဦးထင်ကျော်နဲ့ပတ်သက်လို့တုံ့ပြန်ချက်တွေကိုစူးစီးတင်ပြပေးမှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ရဲ့အနီးကပ်ယုံကြည်အားထားရသူဦးထင်ကျော်ကိုထောက်ခံမဲ့အများဆုံးနဲ့ပြည်ထောင်စုလွှတ်တော်ကနေသမရအဖြစ်ရွေးကောက်တင်မြောက်လိုက်တာကိုအမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်နှစ်ပေါင်း50ကျော်အတွင်းပထမဆုံးချိန်အယက်သားသမရတယောက်ရွေးချယ်လိုက်တာနဲ့ပတ်သက်ပြီးအမေရိကန်အရာရှိတွေအပါအဝင်ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့တုံ့ပြန်ချက်တွေအကြောင်းကိုသိန်းထိုင်ဦးကစူးစီးတင်ပြမှာပါရှင
် NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ကစုပြုထားတဲ့ဦးထင်ကျော်ကိုသမရအဖြစ်ရွေးချယ်တင်မြောက်လိုက်တဲ့အတွက်ဒီရွေးချယ်မှုကမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အရေးကြီးတဲ့နောက်ထပ်ခြေလှမ်းတစ်ခုဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီကကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်။ငြိမ်းချမ်းချမ်းတဲ့အာဏာလွှဲပြောင်းနိုင်ရေးလက်တွဲဆောင်ရွက်နေကြသူတွေအဖွဲ့အစည်းတွေကိုကြိုဆိုတဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ကြေညာချက်ပါအချက်တွေကိုအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကယ်ရီကပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုဖတ်ကြားပြပါတယ
်။ Formation of a democratically elected civilian led government.And the peaceful transfer of power mark an extraordinary moment in this country's history.
Democracy ni ja yiche tin myaw lai de yat da su yat de ya paw la bu ne nyin yan so a ana lwe pyaung yi pit sin ni ha myama naingan tamain twe yi chi de phit yat de ba myama su yat de ye democracy pyu pyin pyaung lai yi lu khwin yi siwa yi phwin pyu mu ne a myo da pyan le tit myat yi tut de aw saung yat mu de ma chano lo set pi lo let twe saung yat twa nai mu myo lin tha ba de
မြန်မာပြည်သူတွေရဲ့ဒီမိုကရေစီဖွံ့ဖြိုးရေးနဲ့မျိုးသားပြန်လည်တင်းပြည့်ရေးအကြိုးပန်းချက်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ပံ့ပိုးထောက်ခံဖို့တန်လိမ့်တန်ချထားတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အင်ပြီတော်ပြောရေးဆိုခွင့်ရှိသူ George Arnest ကလည်းပုံမှန်သတင်းစာရှင်းလင်းပွဲမှာဥထင်ကျော်ကိုသမ္မတအဖြစ်ရွေးချယ်မှုအပေါ်ဝမ်းသာကြိုဆိုတဲ့အကြောင်းအခုလိုပြောဆိုပါတယ
်။ And we look forward to continuing to cooperate with the people of Burma and with the new government of Burma.As it works to make progress on a wide range of issues.
ကျွန်တော်တို့အနေနဲ့မြန်မာပြည်သူတွေမြန်မာအစိုးရတင်တဲ့ဆက်ပြီးပူးပေါင်းဆောင်ရွက်ဖို့မျှော်လင့်ထားပါတယ်။နောက်ထပ်ဒီမိုကရေစီအပြောင်းလဲထပ်ပြီးလှုပ်ဆောင်တာတွေအပါအဝင်ကိစ္စရအတော်များများမှာလည်းကျွန်တော်တို့အနေနဲ့ဆက်ပြီးပံ့ပိုးပေးသွားမှာပါ။ဒီကိစ္စကိုသမ္မတဥပမာမြန်မာနိုင်ငံမှာရောက်ခဲ့တဲ့အချိန်ကလည်းပြောဆိုခဲ့ပြီးဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမှာတိုးတက်မှုတွေရှိလာခဲ့တယ်ဆိုတာကိုငြင်းပယ်စရာမရှိပါဘူး။ဒီတဲ့ပို့ပြီးတိုးတက်အောင်လှုပ်ဆောင်ဖို့တွေလိုအပ်နေတယ်ဆိုတာယုံကြည်ပါတယ်။ဒီချိန်ထဲမှာမြန်မာပြည်သူတွေနဲ့မြန်မာအစိုးရကနောက်ထပ်ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်ရမှာလဲကျွန်တော်တို့ကကူညီပံ့ပိုးသွားမှာဖြစ်ပါတယ်
။အိမ်ပြည်တော်မျိုးသားလုံခြုံရေးလက်ထောက်အကြံပေးဘန်ရုစ်ကလည်း VOA အမေရိကန်တန်သတင်းဌာနကထုတ်ပြန်ထားတဲ့ဥထင်ကျော်ရဲ့ဂွေရာဇဝင်ကိုကူကပ်ပြီးဥထင်ကျော်ဟာဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံရေးလှုပ်ရှားမှုတွေပေါ်နီးကပ်ပံ့ပိုးပေးခဲ့တဲ့သူတူဖြစ်တဲ့အပြင်တက်ကြွလှုပ်ရှားသူတူဖြစ်ကနေနိုင်ငံရေးကျင်းသားတစ်ယောက်ဖြစ်ခဲ့မှုတွေအကြောင်းအဲဒီကမှသမ္မတတယောက်ဖြစ်ရွေးချယ်ခံခဲ့ရတဲ့သမိုင်းကြောင်းတွေကို Twitter လူမှုကွန်ရက်မှာပြန်လည်ရေးသားထားပါတယ်။မြန်မာအစိုးရတင်းနဲ့လက်တွဲဆောင်ရွက်ဖို့ပြောလင်းတဲ့ကြောင်းလဲ Twitter လူမှုကွန်ရက်မှာ Mr. Burrows ကရေးသားထားပါတယ်။ကုလသမဂ္ဂထူထူထွန်းထွန်းမှုချုပ်ရဲ့ပူတွဲပြောရေးဆိုဝင်ရှိသူ Fahrenheit ကတော့မြန်မာနိုင်ငံအတွက်ရေးသားအစိုးရတွေဖွဲ့စည်းမှုကိုကြိုဆိုတဲ့ကြောင်းနဲ့ဒါဟာတိုးတက်မှုခြေလှမ်းဖြစ်တဲ့ကြောင်း VOA American တန်ကိုပြောပါတယ်
။ We welcome the new civilian government.In Myanmar, as a positive step, the Secretary General will be sending.
Uthin Jaw Tamada Phit Dawin Satin Yu Me Khana Ma Atwe Mu Chou Ban Ki Mon A Ni Ne Tawin Law Pe Bo Me Chang Le Fahrenheit Ka Phoe Ko Pyo Daw Ba De. Pi Taw Su Lut Daw Ka Ni Tamada Phit Yue Che Lai De Bo Chu Su De The Ma American Ya Si De De Mhot Ba U. Myanmar Yin Di Che Nai Ngan Ni Phit De India Nai Ngan Ne Thayu Nai Ngan Ni Le Ba Win Ma De. Thayu Nai Ngan Ja Yi Win Ji Thana Pyo Yi Su Win Chi Tu Lu Khan Ga Uthin Jaw Wo Tamada Phit Yue Che Lai De Atwe.တရုတ်နိုင်ငံအနေနဲ့ဝမ်းသာကြိုဆိုတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်
။中缅是友好邻邦，巩固传统的包坡情谊，扩大各领域务实合作，符合。
တရုတ်နဲ့မြန်မာနိုင်ငံတွေဟာအစဉ်လာရမိတ်ဆွေအိမ်နီးချင်းနိုင်ငံတွေပါ
ကျွန်တော်နိုင်ငံရဲ့ပြည်သူတွေရဲ့ရေရှည်အခြေခံအကျိုးစီးပွားနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုခိုင်မအောင်တိုးချဲ့ဆောင်ရွက်ခဲ့ပါတယ်။မြန်မာအစိုးရအသင်းနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြင့်သွားဖို့တရုတ်နိုင်ငံအနေနဲ့မျှော်လင့်ပါတယ်။
အိန္ဒိယဝန်ကြီးချုပ်နော်ရန်ဒရာမိုဒီကလည်းအိန္ဒိယနဲ့မြန်မာနိုင်ငံကြားဆက်ဆံရေးပုံမှန်ခိုင်မအောင်တည်ဆောက်နိုင်မယ်လို့မျှော်လင့်တဲ့ကြောင်းနဲ့ဥတင်ကျော်ရွေးချယ်လိုက်တဲ့အပေါ်မှာဝမ်းသာကြိုဆိုတဲ့ကြောင်းတွစ်တာလူမှုကွန်ရက်ကနေသတင်းထုတ်ပြန်ထားပါတယ်။အော်စတြေးလျဝန်ကြီးချုပ်မဲခွန်တန်ဘူးကလည်းဥတင်ကျော်သမ္မတဖြစ်ရွေးချယ်လိုက်တဲ့အပေါ်ကြိုဆိုတဲ့ကြောင ချင်းချင်းချက်တဆောင်ထုတ်ပြန်ထားပါတယ်။အော်စတြေးလျနိုင်ငံအနေနဲ့မြန်မာပြည်သူတွေရဲ့အကျိုးအတွက်ပြုပြင်ပြောင်းလဲနေတဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာဆက်လက်လက်တွဲဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလဲချင်းချင်းချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကုသိန်းထိုင်ဦးပါရှင်။အခုလိုမြန်မာနိုင်ငံမှာပထမဦးဆုံးချိန်အရက်သားစစ်စစ်သမရသစ်တဦးကိုတင်မြှောက်နိုင်ခဲ့တဲ့အတွက်နိုင်ငံတကာမှာရှိတဲ့လူ့အခွင့်အရေးအဖွဲ့တွေကလည်းကြိုဆိုလိုက်ပါတယ်။ရွေးကောက်ပွဲအနိုင်ရ NLD ပါတီကရွေးချယ်တင်မြှောက်ခဲ့တဲ့ဦးထင်ကျော်ဟာလူထုအကျိုးပြုပရဟိတလုပ်ငန်းတွေဆောင်ရွက်နေသူတဦးဖြစ်တာကြောင့်သူ့အစိုးရလက်ထက်မှာလူ့အခွင့်အရေးအခြေအနေတွေတိုးတက်ကောင်းမွန်အောင်ဆောင်ရွက်သွားနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြတဲ့အကြောင်းမနန္ဒာချမ်းကဆက်ပြီးပြောပြမှာပါရှင်။
2015ရွေးကောက်ပွဲအနိုင်ရ NLD ပါတီလွှတ်တော်အမတ်တွေများစုပါဝင်တဲ့တီတောင်စုလွှတ်တော်ကနေအင်္ဂါနေ့ကအသက်80အရွယ်ဦးထင်ကျော်ကိုနှစ်ပေါင်း50အတွင်းပထမဆုံးအရက်သားသမ္မတအဖြစ်ရွေးချယ်တင်မြှောက်လိုက်တာကြောင့်သူဟာမြန်မာနိုင်ငံရဲ့ကိုယ်ဦးမြောက်သမ္မတဖြစ်လာခဲ့ပါပြီ။ဦးထင်ကျော်သမ္မတအဖြစ်ရွေးချယ်တာဟာတစ္ဆာရှိမှုစည်းကမ်းလိုက်နာမှုမြန်မာနိုင်ငံနဲ့နိုင်ငံတကာပြည်သူတွေလေးစားကြည်ညိုတဲ့ပညာတဲ့ပုံကိုဖြစ်မှုဆိုတဲ့မူသုံးချက်နဲ့ဒေါအောင်ဆန်းစုကြည်ကရွေးချယ်ခဲ့တာဖြစ်ပါတယ်။ဒါ့ပြင်သူဟာဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကွယ်လွန်သူမိခင်ကြီးဒေါခင်ကြီးကိုဂုဏ်ပြုတည်ထောင်ထားတဲ့လူထုအကျိုးပြုပရဟိတလုပ်ငန်းတွေကိုပံ့ပိုးနေတဲ့ဒေါခင်ကြီးဖောင်ဒေးရှင်းရဲ့အလုပ်မှုဆောင်တဦးလည်းဖြစ်ပါတယ်။ဒီလိုပညာတဲ့အများကျိုးတည်ပိုးနေတဲ့အရသာပုံကိုတဦးသမရဖြစ်လာတာဟာဆယ်စုနှစ်ပေါင်းများစွာမျှော်လင့်ဆောင်စားခဲ့ရတဲ့မြန်မာပြည်သူတွေအတွက်တကယ်ကိုနေတူးနေမြက်ပါပဲလို့ဆိုလာသူကတော့နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်မှုအဖွဲ့ HRW ရဲ့အာရှရေးရာဌာနခွဲကအလုံးမှုဆောင်ညွှန်ကြားရေးမှု Brett Adams ဖြစ်ပါတယ
် It's a great day to have a civilian president
ရတတမရတူထွက်ပေါ်လာတာနေတူးနေမြက်တနေ့ပါမျော်လင့်ချက်တွေလည်းအမတန်မြင့်မားနေပါတယ်ဒါပေမဲ့လည်းအရတအစိုးရအစ်စ်အနေနဲ့အကန့်တတ်နေတာလောက်ကင်နေမယ်သူကသူရုံးကန်ရလိမ့်မယ်ဆိုတာကိုလည်းကျွန်တော်တို့မမေ့ဖို့လိုပါတယ်ဘာကြောင့်လဲဆိုတော့စစ်တပ်ကအဟန့်အတားတွေလုပ်နေသေးလို့ပါသူတို့ကသူတို့ကာဝေးနိုင်နေဆက်ပြီးတော့ထိန်းချုပ်ထားနိုင်တဲ့ကိစ္စတွေလည်းတော်တော်များများရှိနေစေဖြစ်ပါတယ်။ဒါကြောင့်အခုချိန်မှာပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေဟာတဝက်တစ်ပြည့်နဲ့မပြီးဆုံးသေးတဲ့အဆင့်မှာပဲရှိနေသေးပါတယ်
။အလားတူအာရှလူ့ခွင့်ရေးကော်မရှင်ကရှင်းနေဦးမင်းလွင်ဦးကလည်
းအဲကျွန်တော်တို့အာရှလူ့ခွင့်ရေးကော်မရှင်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ဥထင်ကျော်အရသာသမရဖြစ်လာတဲ့အတွက်ကျွန်တော်ကိုယ်ယူဝင်မြောက်တယ်ဆိုတဲ့အကြောင်းပထမဆုံးပြောကြားလိုတယ်။နောက်ပြီးတော့တခါနိုင်ငံရေးအကျဉ်းသားတွေလူမျိုးဖို့ကိစ္စရရေနောက်ပြီးတော့မြန်မာနိုင်ငံအတွင်းကပြည်သူလူထုတရလုံးရဲ့စာဝတ်နေမှုပူလုံရေးနဲ့နေစဉ်ဘဝလုံခြုံမှုအတွက်တရားဥပဒေစိုးမိုးရေးရှိအောင်ဆောင်ရွက်ပေးနိုင်မယ်လို့ကျွန်တော်တို့အများကြီးညွှန်လင်းတွေ့ညွှန်လင်းထားတဲ့အတိုင်းဖြစ်နိုင်အောင်ဆောင်ရွက်ပြီးဒီလူရဲ့ဆန္ဒရှိပါတယ်လို့ကျွန်တော်ပြောချင်ပ
ါဒါအပြင်အရင်ဆစ်ဆိုးရလက်ထက်ကနာမည်ပြတ်ခဲ့တဲ့လူခွေမှတ်တမ်းတွေကိုဥထင်ကျော်ဥဆောင်တဲ့အစိုးရတဲ့လက်ထက်မှာတိုးတက်အောင်ဆွမ်းဆောင်နိုင်လိမ့်မယ်လို့လည်း HRW ကမျှော်လင့်ထားပါတယ်ဧပြီလ10ရက်နေ့မှာလက်ရှိပြည်ခံပြိုးပါတီအစိုးရလက်ကနေတရားဝင်အာဏာလွှဲပြောင်းရယူပြီးတက်လာတော့မယ့် NLD အစိုးရတဲ့အနေနဲ့အရင်ဆုံးလှုပ်ဆောင်တဲ့လူခွေဆိုင်ရဲ့ကိစ္စနဲ့ပတ်သက်လို့လည်း HRW က Brett Adams ကအခုလိုပြောခဲ့ပါတယ
် I think the first thing the new government needs to do and I know it wants to do is to release all
NLD အစိုးရအနေနဲ့လှုပ်ဆဲခြင်းနာလှုပ်လဲလှုပ်ဖို့လိုအပ်တာကတော့ကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွှတ်ပေးဖို့ပါအခြေခံလွတ်လပ်ခွင့်တွေအတိုင်းထုတ်ဖော်ပြောဆိုသူတွေနောက်ထပ်အရေးယူတာမျိုးထပ်မံဖြစ်အောင်လဲအကောင်းဆုံးကြိုးစားဖို့လိုပါတယ်
အလားတူအာရှလူ့ခွင့်ရေးကော်မရှင်ကလည်းအရင်ခေတ်ဆက်ဆက်ဆိုရလက်ထက်တွေမှာဖြစ်ခဲ့တဲ့လူ့ခွင့်ရေးချုပ်ဖောက်မှုတွေအတော်အတန်ရပ်ဆိုင်းသွားမယ်လို့မျှော်လင့်ပြီးတော့ဒီလိုလူ့ခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်ဖို့ဆိုရင်တရားဥပဒေစိုးမိုးရေးခန္ဓာကိုအဓိကမြှင့်တင်ဖို့လိုအပ်တယ်လို့လည်းထောက်ပြခဲ့တာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Miss ရန်ဟီလီကလည်းဂျနီဗာမှာပြုလုပ်တဲ့32ကြိမ်မြောက်လူ့ခွင့်ရေးကောင်စီမှာတနင်္လာနေ့ကအစီရင်ခံစာတင်သွင်းခဲ့ရမှာ မြန်မာအစိုးရတဲ့အတွက်လှူဆောင်ရမယ်ပြမရက်ပေါင်း100နဲ့တစ်နှစ်အတွင်းလှူဆောင်ရမယ်လူခွင့်ရေးအခြေအနေတိုးတက်ကောင်းမွန်အောင်အကြံပေးချက်၈ချက်ကိုတင်ပြခဲ့ပြီးတော့သူ့အနေနဲ့လည်းပူးပေါင်းဆောင်ရွက်သွားဖို့အစဉ်အသင့်ရှိပါတယ်လို့ပြောကြားသွားခဲ့ပါတယ်။ဒါ့အပြင်စစ်အစိုးရလက်ထက်လူခွင့်ရေးချိုးဖောက်မှုတွေကြောင့်ကုလသမဂ္ဂကနေနှစ်စဉ်ဆုံးဖြတ်ချက်တွေချမှတ်ခဲ့တယ်လို့နိုင်ငံတကာကလည်းအရေးယူတန်းခတ်ပိတ်ဆို့မှုတွေချမှတ်ခဲ့ရတဲ့မြန်မာနိုင်ငံမှာအနေရီအစိုးရလက်ထက်ကြာရင်ဒီအခြေအနေတွေကိုတိုးတက်ကောင်းမွန်အောင်လှုပ်ဆောင်သွားနိုင်လိမ့်မယ်လို့လည်းလူခွင့်ရေးအဖွဲ့တွေကမျှော်လင့်ထားကြတာဖြစ်ပါတယ်ရှင်
။မနက်နာချမ်းပါရှင်။အခုလိုနိုင်ငံတကာကကြိုဆိုလိုက်တယ်လို့ပဲမြန်မာနိုင်ငံကလူမှုအခြေပြုအဖွဲ့အစည်းခေါင်းဆောင်တွေနဲ့မြန်မာပြည်သူတွေကလည်းဒေါ်ဆန်းစုကြည်ရဲ့အနီးကပ်ယုံကြည်အားထားရတဲ့ဦးထင်ကျော်နိုင်ငံတော်သမရဖြစ်လာတာဟာတိုင်းပြည်ရဲ့အနာဂတ်အတွက်မျှော်လင့်ချက်တွေပိုးပြီးရှိလာကြောင်းနဲ့ဝမ်းသာမှုအပြည့်နဲ့ကြိုဆိုခဲ့ကြပါတယ်မက်ခင်ဖြူတွေကစူးစီးတင်ပြမှာပါရှင
်ဆစ်ဆူရဆက်ဆက်အုပ်ချုပ်ခဲ့တဲ့မြန်မာနိုင်ငံမှာနှစ်ပေါင်း90အတွင်းပထမဆုံးအကြိမ်အရက်သားသမရအဖြစ်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကရွေးချယ်လိုက်တဲ့ဦးထင်ကျော်သမရဖြစ်လာတဲ့အပေါ်မှာလူမှုတွေကြားမှာတော့မျှော်လင့်ချက်တွေကအမျိုးမျိုးရှိနေတာပါလူမှုအကျိုးပြုပရဟိတလုပ်ငန်းတွေကိုဆောင်ရွက်တဲ့သူပြမစိုးတရားလက်ကင်ထားသူတူသမရဖြစ်လာတာဟာတိုင်းပြည်အနာဂတ်အတွက်ဝမ်းသာစရာပဲလို့နိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူကပြောပါတယ်
ကျွန်တော်ဒီနှစ်90ကျော်မှာဒါရတားအစိုးရဟာဦးတင်ကျော်ဖြစ်သွားတဲ့တည်းကကျွန်တော်ကတော့ဝမ်းသာပဲကျေနပ်တယ်ဒီဒီလက်ဖြစ်တဲ့ဘာကြောင့်လဲဆိုရင်ဦးတင်ကျော်ကအရင်ကတည်းကကျွန်တော်တို့ရဲ့တွေ့နေကြအဆုံးကြီးကဒီတင်ရတဲ့ကိုဒီပါရင်ဆန္ဒပေးလက်ရှိတယ်ကျွန်တော်တို့တရားဥပဒေစပါးပြောင်းနေကြရမယ်ဒါပြမစိုးတရားလက်ကင်ပြုထားတဲ့ဒီသားပြုလုပ်လက်ဖြစ်တယ်အဲ့တော့အားကိုကျွန်တော်တို့ကရှင်းတတ်တယ်ဘာကြောင့်လို့တိုင်းပြည်ပါကင်တရားဥပဒေပြောထားခဲ့တယ်တိုင်းပြည်ဒီပြည်ကပြမစိုးတရားကိုခေါင်းပါရင်အဲ့တိုင်းပြည်ကဒီနည်းနည်းကျုံမယ်ဆိုတော့ဒါကျွန်တော်တို့ကဲဆက်ဆက်မှာကျွန်တော်ပြမစိုးတရားကိုခေါင်းပါတဲ့ကျွန်တော်တိုင်းပြည်ကကတ်တိတ်ကျုံနေခဲ့တာဒါစစ်ကေးလေးလေးရေးလေးနီးလေးဒီလေဒီကနေဒါဒီလိုဒီအားနဲ့အုတ်ချုပ်မဲ့သမလာကြီးရတဲ့အတွက်ဒါကျွန်တော်တိုင်းပြည်ကဒီကတ်ဒီနဲ့ဟိုလုကင်းတော့မဲ့ဟိုရှိတဲ့အတွက်ဒါကျွန်တော်ကညက်တယ
်လူလူယုံကြည်ကိုးစားရတဲ့နိုင်ငံရေးပါတီကနေရွေးချယ်ခံရပြီးနိုင်ငံရေးအကျဉ်းသားတို့လည်းဖြစ်ခဲ့မှုတဲ့ဥထင်ကျော်သမရဖြစ်လာတဲ့အပေါ်မှာနိုင်ငံရေးအကျဉ်းသားတွေလူမျိုးရေးအပါအဝင်တိုင်းပြည်ငြိမ်းချမ်းရေးနဲ့လူလူအချို့အထွတ်ဆောင်ရွက်ပေးနိုင်လိမ့်မယ်လို့ပြောလို့နေကြသူတွေကအများအပြားပါ
ဒီအားလို့ပဲပြောနေထားပါတယ်ဆိုရင်ကြည်ရတဲ့ပါတီကနေရောမှာတမရဖြစ်သွားပြီဆိုတဲ့အခါကျတော့အငငယ်ကြီးကြောင်းလေးပေါ့နော်ဒီမှာဒီမှာလောက်ဖြစ်နေတဲ့တိုက်ပွဲကြီးပေါ့နော်ငင်းကြတဲ့နေရာဒီမှာတော့အကောင်လုံးငင်းငင်းလေးလည်းရစီခြင်းနဲ့နောက်ကြတဲ့အခါကျခုလောလောဆယ်မှာတော့ကျမတို့တွေအားလုံးကြုံတွေ့နေရတဲ့မတော်မတရားတဲ့ပုံမှန်တွေနဲ့အတူပေါ့နော်ဖက်စီဖီလေးခံနေရတဲ့ကျင်းသားတွေပေါ့နော်ကျမတို့ရဲ့အီကွန်မွန်တမတွေအဲ့ဒါမျိုးတွေပေါ့အဲ့အမျိုးတွေကအစားပေါ့အဲငင်းငင်းကြီးကိုလည်းသူလှုပ်ဆောင်ပေးနိုင်တယ်နိုင်ငံရေးကျင်းသားတွေရဲ့ကိစ္စကိုလည်းသူဆောင်ရင်းပေးနိုင်တယ်လို့ကျမတို့ကတော့ယုံကြည်ပါတယ်အဲ
ဥဒင်ကျော်ကိုကျွန်တော်တို့အနေနဲ့ဘယ်လိုမြင်လဲဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့လူမျိုးတက်ကိုအင်မတန်အားထားရလောက်တဲ့ပုံပုံတယောက်အဖြစ်နဲ့ကျွန်တော်တို့ကကြိုမြင်ချပေးတာပါအဲအထူးသဖြင့်ကျွန်တော်တို့သိရတာဆရာဥဒင်ကျော်ကိုငွေကတော့ကျွန်တော်ကဟိုတယ်လီဖုန်းချင်းနဲ့သိတာအဲပြီးတော့ကျွန်တော်တို့ပြောမယ်ဆိုကျွန်တော်ငယ်တုန်းကသင်ခဲ့ရတဲ့ကြပြားဆရာကြီးရဲ့သားဘာဖြစ်ဖြစ်ပေါ့နော်အဲကျွန်တော်တို့ကဗျာတွေကျွန်တော်ပြန်ပြီးအသက်သွင်းခွင့်ရှိတယ်အဲကျွန်တော်တို့ရဲ့ပညာရေးပုံမှာပြန်ပြီးဟိုအဆက်ပြန်ပြီးလုပ်ခွင့်ရှိတယ်ညစ်ဆက်တွေပြန်ပြီးတော့ညီတော်မြောက်ပဲဆိုတော့ဟိုတဘောလေကျွန်တော်တစ်ဖက်ကပြန်ပြီးတော့ညုံညင်းနေတယ်ပေါ့နော်ဆရာကြီးကကျွန်တော်အသက်အရွယ်ရေပြီးတော့ဆရာကြီးအတွေ့အကြုံရေပြီးတော့ကျွန်တော်ပြန်ပြီးသုံးသပ်ကြည့်မယ်ဆိုဆရာကြီးဆင်းသက်လာတဲ့ညီညီဇာတိအရာပေါ့နော်အဲတော့ဒါတွေအကုန်လုံးကျွန်တော်တိုင်းပြည်ရဲ့လူမျိုးတွေကိုအင်မတန်ဝမ်းသာပါတယ်ဘာပြောမလဲဆိုတော့ကျွန်တော်ကဟိုအပြင်ကနေပြီးတော့အတွေ့အကြုံဆရာတယောက်နေလဲပြောမလဲစစ်တက်ကရွေးချယ်နေမှန်းတခုမှကျွန်တော်မကြိုက်ဘူးဘာလို့ပဲပြပေါ့နော်ကောင်းတာလို့လို့မကောင်းတာလို့ကျွန်တော်အစင်လာတစ်ချော်လုံးကျွန်တော်တို့ဟိုမဆက်လာလက်ထက်ကပေါ့6 60 60မိနစ်ကဆက်ပြီးဒီနေ့ချင်းကြောင်းဟိုမနေ့ကချောင်းမပြားခဲ့ဘူးအခုပြောမယ်ဆိုအခုကျွန်တော်စကားမပြောခင်ချင်းချောင်းကြောင်းပေါ့နော်တိုင်းနေတဲ့လူမျိုးတွေကိုနှိမ့်ဆက်လာတာအဲ့တော့ကျွန်တော်ဘာတစ်ခုမှကျွန်တော်ကတော့အကောင်းမမြင်နိုင်ဘူ
းကျွန်တော်တို့ကအကောင်းဆုံးမျှော်လင့်ပါတယ်နေ့ချင်းညချင်းတော့လည်းမဟုတ်ဘူးတကယ်လည်းနားနေဆိုအတိုင်းတာဘာမှမဟုတ်ဘူးဒါပေမဲ့အ ਨੇ ဆုံးဒီအစိုးရအသင်းမှာသူတို့ကရည်ရွယ်ချက်အကောင်းကောင်းတော့ရှိတယ်အဲ့ကျဘလူးပလန်ကောင်းကောင်းနဲ့ဟိုလုပ်မလဲဆိုတော့မူတည်ပြီးတော့ကျွန်တော်တို့ကကျားလာကောင်းနေစောင့်ကြအောင်ပေါ့နော
်ကျွန်တော်အနေနဲ့ကတော့ပထမဆုံးပြောမယ်ဆိုတော့ဝမ်းသာတယ်ဝမ်းသာတယ်ပျော်လဲပျော်တယ်ပမာတပြည်လုံးပြည်သူတွေအားလုံးအတွက်လည်းဝမ်းသာတယ်အဲဒါဆိုတော့နှစ်ပေါင်း90ကျော်လွတ်လပ်ရပြီတဲ့ကကျွန်တော်တိုင်းပြည်ကတက်လာလည်းကအဆိုးရရတယ်သမရတွေကတက်ကြပြီပဲလားတက်ကလာတဲ့လူတွေရဲ့ idea ဒီပြောင်းလဲနေတဲ့ကဘာကြီးနဲ့ရှင်းနေတယ်ဆိုရင်ကျင်းပြောင်းတယ်ကျွန်တော်တို့ကအခုပြောင်းလဲလာတဲ့ခေတ်စနစ်နဲ့ဆိုရင်ဒီပြောင်းလဲလာတဲ့ဒီ changes တွေကို challenge လုပ်နိုင်တဲ့ပညာတတ်အရသာသမရတွေကိုပဲအလိုရှိ
မြန်မာနိုင်ငံအနေနဲ့ရှေ့ဆက်ပြုပြင်ပြောင်းလဲစရာတွေအများကြီးကြံနေသေးတာကြောင့်အားလုံးပူးပေါင်းဆောင်ရွက်မှအောင်မြင်နိုင်မယ့်အခြေအနေမှာပျော်လင့်ချက်တွေအလွန်ကြုံမထားမိစေဖို့သတိပေးသူလည်းရှိပါတယ်
ကျွန်တော် တယောက်တည်းအမြင်ရတော့ဟုတ်ချင်တယ်အများကြီးတော့မျှော်လင့်ထားလို့မရဘူးပြည်ပချင်းသွားမယ်အားလုံးပေါင်းပြီးလောက်ရမယ်တော့ကြောင့်မလို့ဒီလိုမျိုးကျွန်တော်တို့မျှော်လင့်တဲ့သမရတက်ပြီးတောင်းဝန်ထမ်းဆောင်ရုံလုပ်နေတော့အများကြီးကြောင်းလဲလာမှာမဟုတ်ဘူးအားလုံးဝိုင်းပြီးတော့ကြိုးစားပန်းစားလုပ်ရမယ်
မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်ဒေါက်တာဆန်းစုကြည်ရဲ့အနီးကပ်ယုံကြည်အားထားရသူပြည်သူတွေလေးစားလောက်တဲ့ပညာတတ်ပုဂ္ဂိုလ်တူဖြစ်တဲ့အပြင်လူမှုအကျိုးပြုပရဟိတအဖွဲ့တစ်ခုဖြစ်တဲ့ဒေါခင်ကြီးဖောင်ဒေးရှင်းကိုစတင်ဖွဲ့စည်းချိန်ကလေးကနေအလုံးမှုဆောင်ဖွဲ့ဝင်တယောက်အနေနဲ့ဦးဆောင်လှုပ်ကန်ခဲ့တဲ့ဦးထင်ကျော်ကိုနိုင်ငံတော်သမ္မတအဖြစ်နဲ့ပြည်ထောင်စုလွှတ်တော်မှအတည်ပြုလိုက်တာကြောင့်မကြာခင်ဖွဲ့စည်းတော့မဲ့အစိုးရအသစ်ကိုဦးဆောင်ရတော့မှာပါရှင
်မက်ခင်ဖြူသေးပြပြသွားတာပါဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်လေးကိုနားဆင်နေကြတာပါရှင်အခုတော့အစိုးရသစ်မှပါမဲ့ဝင်ကြီးတွေရဲ့အမည်စင်းတွေကိုမကြခင်ရပိုင်းတွင်ကြေညာတော့မယ့်အကြောင်းပြောပြမှာပါ။နောက်ပြီးဒီအစိုးရသစ်အဖွဲ့မှာ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဥဆောင်မှုအခမ်းကဏ္ဍမှာရှိနေမယ်လို့အများကယုံကြည်ယူဆထားတာဆိုတော့သူ့အနေနဲ့ဘလို့နီးလန့်နဲ့ဥဆောင်နိုင်မလဲဆိုတာဆက်ပြီးနားဆင်ပါရှင်။ဒေါအောင်ဆန်းစုကြည်နဲ့ NLD တင်မြှောက်တဲ့ဒုသမရနှစ်ဦးတည်းကဥထင်ကျော်ကိုနိုင်ငံတော်သမရအဖြစ်ပြည်ထောင်စုလွှတ်တော်ကအင်္ဂါနေ့မှာရွေးချယ်အတည်ပြုလိုက်ပြီးတဲ့နောက်အစိုးရအသစ်မှပါမဲ့ဝင်ကြီးအမည်တွေရဲ့စီရင်ကိုလာမဲ့ကြာသပတေးနေ့မှာပြည်ထောင်စုလွှတ်တော်မှာတင်သွင်းတော်မှာပါ။အာဏာရပါတီဖြစ်လာမဲ့ NLD မှာအုပ်ချုပ်ရေးအတွေ့အကြုံမရှိတဲ့အတွက်တိုင်းပြည်ရဲ့အကျက်အတဲပြဿနာကိုနိုင်နှင်းစွာကင်တွယ်ဖြေရှင်းနိုင်ပါမလားလို့ဝေဖန်မှုတချို့ရှိနေပါတယ်။ဒါနဲ့ပတ်သက်လို့ NLD ဗဟုသုတေသနလမ်းညွှန်အဖွဲ့အတူရမူကိုမျိုးရန်အောင်သိန်းကအခုလိုတုံ့ပြန်ပါတယ
်ကျွန်တော်သိရတော့ပေါ့ဗျာကျွန်တော်တို့ဖွဲ့ချုပ်အနေနဲ့အစိုးရအဖွဲ့ဝင်ကြီးတွေပေါ့နော်ကိုရွေးချယ်ပြုရပါပြီအစံတန်ဖြစ်နေတော့ပြီနော်အစိုးရကြီးတွေချုပ်ပြင်ဆင်နေတာပါအဲ့တော့အုပ်ချုပ်ရေးအတွေ့အကြုံဆိုတာကတော့လုံးဝနဲ့တိုင်လောက်မှာပေါ့အဓိကရေးတည်တာကရှုသမှုပါနိုင်ငံအတွက်စီစဉ်နာမှန်ထားရဆိုလို့ရှိရင်တော့ကျွန်တော်တို့အုပ်ချုပ်ရေးအတွေ့အကြုံဆိုတာပညာရှင်တွေလည်းပဲပေါ်ပြီးတော့ခံလို့ရပါတယ်။ပြည်ရရှိတဲ့များကြီးအကြံပေးတဲ့များကြီးကိုခံလို့ရတယ်။အကြံပေးတွေဖြစ်နေတော့လိုဝဲလိုဝဲနဲ့သက်တော်ပါလား။အဓိကစီစနာကောင်းတယ်ဆိုလို့ရှိရင်အကြံပေးမရှိနိုင်တော့မြင်ပါတယ်။ဒါမျိုးအခုတော့ရှိပါတယ်။အခုအမြဲတမ်းအတွင်းဝင်ကိစ္စကတော့ဒီစစ်တပ်ကလာလို့ဒီအတွင်းဝင်ရှိနေရရှိတယ်။အဲ့တော့ဒီဘီယိုကရေစီရန်ရမှာရှိနေတဲ့ကြမ်းမှုတွေအကျုပ်တွေကပြန်ကြခဲ့ပေါ့ဗျာ။ပြန်သွားပါနဲ့။ဒါကိုကျော်ဖြတ်မလို့လည်းကျွန်တော်မြင်ပါတယ်။
သမရတဲ့ဦးထင်ကျော်ကိုတက်မတော်ဘက်ကလက်ခံပေမဲ့သမရဟာနိုင်ငံတော်ရဲ့အကြီးအကဲဖြစ်တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေအရသူ့ရဲ့အထက်မှာဘသူမှမရှိရဘူးလို့တက်မတော်ရဲ့လွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်တင်ဆန်းနိုင်ကပြောပါရယ်ဒါပေမဲ့လည်းသမရနဲ့အစိုးရအဖွဲ့ကိုဒေါအောင်ဆန်းစုကြည်ဦးဆောင်မဲ့နီလန် NLD ဘက်မှရှိထားကြောင်းကိုမျိုးရန်အောင်သိန်းကအခုလိုပြောပါရယ
်သမရအထက်မှာမရှိရဘူးဆိုတဲ့စကားကဖွဲ့စည်းပုံအခြေခံဥပဒေအရသမရနိုင်ငံတော်မှာအကြီးဆုံးပေါ့နော်အကြီးကြီးပဲဖြစ်တယ်သူတို့ပြောတဲ့သဘောမျိုးပါကျွန်တော်သမရအထက်မှာမရှိအောင်ဆိုစကားမှာသမရကချင်းချောင်းပဲ့ပြင်းတဲ့လူရှိအောင်ဆိုတဲ့စကားမပေါ်ဘူးဗျအေးချင်းချောင်းပဲ့ပြင်းတဲ့လူဆိုတာလည်းပဲသမရအထက်ချစ်စီဒေယဖြစ်စီပေါ့ဗျာနော်ဘယ်လိုပဲဖြစ်စီပေါ့သမရကိုချင်းချောင်းပဲ့ပြင်းတဲ့လူတော့ကျွန်တော်ရှိမယ်ဒါတောင်ဆန်းစုကြည်ပဲတကယ်တော့နိုင်ငံတကာမှာလည်းပဲတကယ်ဩစာတိကမှကြည်တာတောင်ဆန်းစုကြည်ဆိုတောင်ဆန်းစုကြည်ရဲ့ကံကံတော်မှာတော့ဒီဘက်သမရဖြစ်ပေါ့နော်ဥပဒေသမရဆိုတော့တောင်ဆန်းစုကြည်ရဲ့အင်အားကိုယူနေရတာပဲဒီတော့ဩဇာအနာကိုယူခဲ့ရပါပဲဒီပဲကမလာစုရဲ့တောင်ဆန်းစုကြည်ကလိုအပ်နေမှာပါပဲ
ဒါကြောင့်အခုလိုအစိုးရဖွဲ့ကိုဦးဆောင်မဲ့ဒေါအောင်ဆန်းစုကြည်အနေနဲ့သူ့ရဲ့ NLD ပါတီလုပ်ငန်းတွေကိုယုံကြည်ရသူတွေကိုလွှဲထားမယ်လို့မြင်ကြောင်းကိုမျိုးရန်အောင်သိန်းကဆိုပါတယ
်ဒေါအောင်ဆန်းစုကြည်အနေနဲ့ကနိုင်ငံတော်ကိုထိန်းချုပ်သွားမယ့်နေရာမှာနေနေဆိုတော့အုပ်ချုပ်ရေးမှာနေရမယ်လို့ကျွန်တော်မြင်ပါတယ်ဥပမာဖြင့်ကမလာယုံဝင်ကြီးပေါ့နော်ကမလာယုံဆိုတာကဒါမှအစိုးရအဖွဲ့ကိုကိုယ်ကဲတဲ့ဝင်ကြီးဌာနတစ်ခုပေါ့ဟိုကနေပြီးတော့ရှိသွားမှလို့ပြင်ပါရဲဟိုပါတီအနေနဲ့ကတော့ထင်းကြောင့်ရှိနေမယ်ဆိုရင်အစိုးရအဖွဲ့ကိုထင်းကြောင့်လို့မရဘူးဒါတော့ပါတီကတော့ဝင်ကြီးရဲ့လုံနဲ့လွှတ်ထားမယ်လို့ကျွန်တော်မြင်ပါရဲ
ဒေါအောင်ဆန်းစုကြည်ကလည်းသူ့အနေနဲ့အစိုးရအဖွဲ့ကိုဦးဆောင်မယ်ဆိုတာဟာတိုင်းပြည်မှာငြိမ်းချမ်းရေးတည်ဆောက်ဖို့စီးပွားရေးပြန်ပြီးဥမော်လာနိုင်ဖို့ဖြစ်တယ်လို့လည်းပြောဆိုထားပါရဲ့ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းတိုမီတာ24 kHz 11123လိုင်းတိုမီတာ32 kHz 9325လိုင်းတိုမီတာ40 kHz 9433တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
။တမရော်နဲ့ဒေါ်အောင်ဆန်းစုကြည်ဟာဟိုပြည်ပြည်လေးလေးတနိုင်ဆုံးမိသားအောင်ကြိုးစားပြီးတော့ညှိနှိုင်းဆောင်ရွက်လာတဲ့ရလက်ကန်
ဒါကတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ကြရမှာပါရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာအကြောင်းအရာတွေကိုမူရင်းအပေါ်မပြတ်ဦးကျော်စံတာကကောက်နှုတ်တင်ပြမှာပါရှင
်မြင်းဆွေမြန်မာ Alexed a notorious blacklisted former general as vice president နာမည်ပြဘိုဂျိုဟောင်းတူကိုမြန်မာနိုင်ငံမှာဒုတိယသမ္မတအဖြစ်ရွေးချယ်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ Lindsay Murdoch ရဲ့ရေးသားချက်ကို Sydney Morning Herald ကထုတ်တင်ပြလိုပါတယ်။ American ပြည်ထောင်စုကနာမည်ပြစည်ရင်သွင်းထားသူဘိုဂျိုဟောင်းတူကိုဒုတိယသမ္မတခန့်လိုက်တာဟာစစ်တမ်းနဲ့ဒေါအောင်ဆန်းစုကြည်တို့ကြားတင်းမာမှုစင်ကြတာတရားဖြစ်ပါတယ်။လူတို့ရဲ့ကြဲကြဲပြန့်ပြန့်ဝေဖန်မှုတွေရှိနေတာကိုလေးလူစုပြီးစစ်ဘုတ်ချုပ်တွေဟာ2009မှာတန်ဃာတော်တွေကိုရဲရဲစက်စက်နှိပ်ကွက်ခဲ့သူဦးမြင့်စွေကိုမြန်မာနိုင်ငံရဲ့ထိပ်တန်းပုဂ္ဂိုလ်3ဦးအနက်2ဦးအဖြစ်ရွေးချယ်လိုက်ကြတာပါလွတ်တော်အမတ်တွေဟာဒေါအောင်ဆန်းစုကြည်နဲ့ရင်းနှီးသူတွေကိုသမ္မတအဖြစ်ရွေးချယ်လိုက်ကြလို့လဲဒေါအောင်ဆန်းစုကြည်ကိုယ်တိုင်သမ္မတဖြစ်ခွင့်မရှိသည့်တိုင်အောင်နောက်ွယ်ကထုတ်ကင်အုပ်ချုပ်သွားနိုင်မဲ့အခွင့်အရေးရရှိစေခဲ့ပါတယ်ဦးထင်ကျော်သမ္မတမလုံနိုင်ခဲ့ရင်ဦးမြင့်စွေကသမ္မတဖြစ်လာနိုင်ပါတယ်။ဒါပေမဲ့ဦးမြင့်စွေဒုတိယသမ္မတဖြစ်နေတဲ့အတွက်ဒေါအောင်ဆန်းစုကြည်အနေနဲ့အခက်ကြုံတွေ့နိုင်ပါတယ်။တက်လာတဲ့အစိုးရအနေနဲ့စစ်တပ်နဲ့အာဏာခွဲဝေရေးအထောက်မှုတွေကိုထောက်ခံခြင်းတွေအမေရိကန်ပြည်ထောင်စုနဲ့ဩစတြေးလျလိုလိုနိုင်ငံတွေအဖို့လည်းတန်တမန်ရေးအရအခက်ကြုံရနိုင်ပါတယ်။အမေရိကန်နိုင်ငံသားရေးပြောခွင့်ရဂျွန်ကာဗီကတော့ဒီပုဂ္ဂိုလ်နဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်တဲ့စစ်ဆက်ပြီးစောင့်ကြည့်သွားမယ်လို့ဆိုပါတယ်။ဆက်လက်ပြီးတော့ဦးမြင့်စွေရဲ့စီးပွားရေးမသမာမှုဆိုတာတွေရက်ဆက်ကြံကြုံမှုနဲ့သဘောထားတင်မာမှုစတာတွေကိုဆက်လက်ရေးသားထားပါရခင်ဗျာအသေးစိတ်ကို Sydney Morning Herald မှာဖတ်ရှုနိုင်ပါတယ်ဆက်လက်ပြီးမြန်မာ won't distance itself from China မြန်မာနိုင်ငံဟာတရုတ်ပြည်နဲ့လမ်းခွဲမှာမဟုတ်ဘူးလို့ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့တရုတ်နိုင်ငံထုတ် Global Times သတင်းစာရဲ့ Editor အဘော်ကိုတင်ပြလိုပါတယ်မြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့အလန်းဝေးသွားမှာမဟုတ်ပါဘူးမြန်မာနိုင်ငံအနာလွှဲပြောင်းရေးမှာအခုချိန်ထိပဲပေါင်းစုံကစင်စင်ချင်ချင်နဲ့အပေးအယူလှုပ်လို့တဲ့စိတ်ညှိနှိုင်းလို့တဲ့စိတ်ကိုပြသနေတာတွေ့ရပါတယ်။မပြေလည်နိုင်တဲ့ကိစ္စတချို့ကိုလည်းခိတဘေးဖယ်ထားတာတွေ့ရပါတယ်။ဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာစစ်တပ်ရဲ့အခန့်ကဏ္ဍကိုရော့ကျစေပါလိမ့်မယ်။ဒေါအောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုကိုတည်ဝင်ဖြစ်လာစေပါလိမ့်မယ်။ NLD ဟာတစ်ချိန်မှာဒေါအောင်ဆန်းစုကြည်သမ္မတဖြစ်လာနိုင်ရေးအတွက်ဖွဲ့စည်းပုံခြံဥပဒေကိုပြင်ဖို့ကြိုးစားလာလိမ့်မယ်လို့လည်းသုံးသပ်သူတချို့ကဆိုကြပါတယ်။မြန်မာနိုင်ငံခေတ်သစ်အုပ်ချုပ်ရေးအတွက်ပြည်စုံတဲ့ institution တွေအဖွဲ့အစည်းတွေမရှိသေးပါဘူး။အခြေခံအဆောက်အဦတွေနှိမ်ကျမှုကျွမ်းကျင်အလုပ်သမားရှားပါမှုခြားစားပျက်စီးမှုတွေနဲ့မြန်မာစီးပွားရေးဟာနှိမ်ကျနေဆဲဖြစ်ပါတယ်။ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နိုင်တဲ့ဈေးကွက်ကြီးတစ်ခုတော့ဖြစ်နေပါတယ်။ဒီနေ့မြို့နံသူတွေတဲ့တရုတ်နိုင်ငံဟာအင်အားအကောင်ဆုံးဖြစ်ပါတယ်။သို့တော်လည်းဒီမိုကရေစီဖြစ်စဉ်စတင်ကတည်းကတရုတ်နိုင်ငံရဲ့ယင်းနှီးမြှုပ်နှံမှုတွေအတွက်ဒီကိစ္စမှာပြဿနာတွေပေါ်ပေါက်လာပါတယ်။စစ်အစိုးရနဲ့ချုပ်ဆိုခဲ့တဲ့စီးပွားရေး contract တွေနင်းလာလာပါတယ်။မြစ်ဆုံလို့စီမံကိန်းကြီးတွေရပ်ဆိုင်နေရပါတယ်။သို့တော်လည်း NLD အစိုးရဟာယခင်အစိုးရရဲ့နိုင်ငံခြားရေးဝါရောကိုဗျံပြံမလုပ်တန်ကောင်းပါဘူး။အထူးသဖြင့်ဒေါအောင်ဆန်းစုကြည်ဟာတရုတ်နဲ့စင်ကာသွားစရာအကြောင်းမရှိပါဘူး။American တရုတ်အာဏာပြိုင်ပွဲမှာသူ့တိုင်းပြည်ကိုရောထဲလိုက်မယ်မဟုတ်ပါဘူး။ကြားနေမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်ထွန်းရေးအတွက်အနောက်နိုင်ငံတွေရဲ့အထောက်အပံ့ကိုလိုအပ်ပေမဲ့တရုတ်နိုင်ငံနဲ့မိတ်ဆွေဖြစ်မှုကိုစွန့်လွှတ်လိုက်မယ်မဟုတ်ပါဘူး။မြန်မာလူထုရဲ့ လူနေမှုဘဝမြင့်မားစေဖို့ရည်ရွယ်တဲ့မြေဆုံစီမံကိန်းကိုလည်းပြစ်ပယ်လိမ့်မယ်မဟုတ်ပါဘူးတရုတ်နိုင်ငံအနေနဲ့ကတော့သူ့ရဲ့အကျိုးစီးပွားနဲ့ဆက်နွယ်နေတဲ့မြန်မာနိုင်ငံရဲ့တည်ငြိမ်ဖွံ့ဖြိုးရေးအတွက်အခိုင်အမာထောက်ပံ့ကူညီသွားမှာဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ
ဥကြောစန္ဒာပြပြသွားတာပါဒီကမ္ဘာသတင်းမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာအကြောင်းအရာတွေကိုပြောပြတဲ့အစီအစဉ်ကိုကျမတို့ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်မှာလဲကြာသပတေးနေ့တိုင်းထုတ်လင်းနေပါတယ်ရှင်။အခုဆက်လက်ပြီးတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပ
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
break a leg
ဖြစ်ပါတယ်စာလုံးပေါင်းက b r e a k break ကချိုးတာ a ကတခုတချောင်း l e g leg ကခြေတော့ဆိုတော့စပိုက်ခွင့်ရဲ့ဓာတ်ရိုက်ဒီပေကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ idiom ဆိုရဲသဝိုက်ဒီပေကိုမရှင်းပြမီဒီအသုံးဆင်းတလာတဲ့နောက်ကျောင်းကိုအနေငယ်ရှင်းပြပြစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိခဲ့တာကစမကာမီအနုပညာသည်တွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အဆင်ပြေပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆူတောင်းပေးဖို့ပဲဖြစ်ပါလေ။ဥပမာ break a leg ခြေတော့ကျိုးပါစေလို့ဆူတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအဓိပ္ပာယ်ယူပြီးဒီပွဲကမဲ့လူကိုကန့်ကောင်းပါစေအောင်မြင်ပါစေလို့ဆူတောင်းပေးရာရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေ။တတိယတော့အောင်မြင်ပါစေအဆင်ပြေပါစေလို့ပြောခဲ့ရင်တော့ပွဲကာရမှာပြောင်းပြန်ဖြစ်ပြီးအဆင်မပြေဖြစ်တဲ့အယူရှိပါတယ်။ဒါကြောင့်မလို့ break a leg လို့တူကပြောလာတဲ့ဆိုရင် idiom ဆိုရဲ twice day ကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလည်သဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလည်သိချင်ပါတယ်။ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်။ဒီတော့နဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကတော့
It's important for our first performance tonight to be a success. So break a leg everybody.
ဒီညကမေပွဲကကျွန်တော်တို့ရဲ့ပထမဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's important for our first performance tonight to be a success. So break a leg, everybody.
ကိုယ်ကန်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Break a leg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလန်တန်တင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရဲ့ရုပ်သံတနင်္လာနေ့ထုတ်လွှင့်တဲ့အစီအစဉ်မှာအပတ်တိုင်းသောရရှင်နေကြည့်ရှုနိုင်ကြပါရဲ့ရှင်။ Asia Set 7ဂျူဂျူကနေဖန်ယူကြည့်ရှုနိုင်ကြပါရဲ့။အခုတော့ကိုအောင်လွင်ဦးတင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်နားဆင်ကြရအောင်ပါရှင
်။သောရရှင်များခင်ဗျာ။တမလောကရွေးချယ်ဒုသမရာတူပါဝင်အစိုးရတကူဥဆောင်မဲ့သူတွေကိုလွှတ်တော်ကတင်မြှောက်လိုက်ပါပြီစစ်တပ်ကကျွန်တော်နောက်ခံပေးထားတဲ့သူတွေနဲ့အယက်သားစစ်စစ်မဖြစ်တဖြစ်အစိုးရရဲ့ဒီမိုကရေစီပေါ်ဆောင်ရေးလမ်းကြောင်းဟာဖြောင်ပြူးနိုင်မှာမလားပြောင်းလဲချိန်တန်ပြီဆိုတဲ့စံပေါ်နဲ့ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD ပါတီအနေနဲ့ရောဂရိတွေတိုင်းအကောင့်ထဲဖွင့်နိုင်မှာမလားဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်ပထမဆုံးတော့ဒီကျွန်တော်တို့ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ရေဝီရသဘောထားတွေကိုကျွန်တော်အရင်ကြားချင်ပါတယ်ဒီမြန်မာနိုင်ငံမှာဆက်စုနှစ်တွေအတွင်းမှာပထမဆုံးအချိန်အယက်သားစစ်စစ်အစိုးရတရက်တက်လာတော့မယ်ဆိုရင်လည်းစစ်တပ်ကတင်တဲ့ဒုသမတာတယောက်လည်းပါလာမှာဖြစ်တော့ဒါ NLD အတွက်ဘလောက်ထိစိန်ခေါ်မှုဖြစ်မယ်လို့ယူဆလဲဒါတော့ကျွန်တော်ဒီ1990ပြည့်ရွေးကောက်ပွဲမှာတော့NLD ပါတီရဲ့ပလဲမြွန်းနယ်လွတ်တော်ကိုယ်စားလှယ်ဖြစ်ခဲ့ပြီးတဲ့ဒေါက်တာတင့်ဆွေရဲ့သဘောထားကိုအရင်ကြားချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။အဲဒီဘွားချင်းတော့မှန်တယ်ခင်ဗျာ NLD တွဲဒီတမတော်ကအဟိုကိုယ်စားလှယ်တူကဒုသမတတင့်နေရာတိပါလာတော့ဒါကဟိုနာမည်အနက်အုတ်ချိုရေးပိုင်းမှာအခက်ခဲတွေရှိနိုင်တယ်လို့ကျွန်တော်တို့ဆိုရင်ကြည့်ကြရတယ်တော့တော်တော်ရှိပါတယ်။ဒါပေမဲ့လို့မင်းညဆိုကျွန်တော်အမေရိကန်ပြောသူတန်တော်ကြီးပေါ့နော်ပမာကြီးဆိုဟိုဒီချိန်အဲလွတ်တော်ထဲမှာတမတနေရမဲ့ပေးတဲ့ပုံစံနဲ့အဲ့မတိုင်ငယ်လေးမှာဟိုတာဝန်ရှိတဲ့ပုဂ္ဂိုလ်တွေစီစဉ်ခင်းကျင်းထားတဲ့အစီအစဉ်တွေကိုမင်းညမဲ့ပေးဖို့မှာပေါ်လွင်လာတော့ကတနည်းအားဖြင့် တမရောနဲ့ဒေါ်အောင်ဆန်းစုကြည်ဟာဟိုပြည်ပြည်လေးလေးတက်နိုင်ဆုံးမိသားအောင်ကြိုးစားပြီးတော့ညှိနှိုင်းဆောင်ရွက်လာတဲ့ရလက်ကန်ဒီဒီတမတားကြီးနေရာတွေဖြစ်လာတယ်လို့မြင်ရတယ်။ဒါကြောင့်နာမည်အနက9နှစ်ပေါ့နော်အရှိကြီးတော့မဟုတ်။9နှစ်တော့မှလည်းအဲ့လိုပုံစံမျိုးနဲ့တမရောနဲ့ဒေါ်အောင်ဆန်းစုကြည်နဲ့တနည်းမဲ့တမရောနဲ့ NLD နဲ့ဘူယုံဘူယုံမြောင်းကနဲ့ဒေါ်အောင်ဆန်းစုကြည်တဲ့ကနိုင်ငံအတွက်အရေးကြီးတဲ့ဟာဒီနိုင်ငံတစ်ခုလုံးချုပ်တဲ့ကိစ္စတွေမှာညှိနှိုင်းဆွေးနွေးမှုတွေဖြစ်လာရရှိတဲ့အတွက်ကျွန်တော်ကအစိုးရအကြီးကြီးတော့မဟုတ်ဘူးလို့ပဲပဏာမဆွေးနွေးကြပါခင
်ဗျ။ဟုတ်ကဲ့ကျွန်တော်တင်ဆက်ဆရာဦးစီသူအောင်မြင်လည်းရှိနေပါတယ်။ဆရာဦးစီသူအောင်မြင်အမြင်ရောခင်ဗျ။အ
ဲကျွန်တော်ကတော့ဟိုနှစ်ခုကြည့်ရမယ်။ပထမတစ်ခုကတော့ဖွဲ့စည်းပုံအခြေခံဥပဒေကဒီဒုသမရရဲ့လုပ်ပိုင်ခွင့်တွေကိုဘယ်လိုပြဋ္ဌာန်းထားသလဲဆိုတဲ့ဟာကိုအရင်ကြည့်ဖို့လိုပါတယ်။အဲတော့ဟိုဒုသမရတွေနဲ့ပတ်သက်လို့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပြဋ္ဌာန်းထားတာသူတို့ကသမရကိုတာဝန်ခံမှုပဲရှိတယ်။အဲ့တော့သမရကိုတာဝန်ခံမှုပဲရှိတဲ့အခါကျတော့ဒီဒုသမရအစ်ယောက်ကဟိုအလူအများနားလည်မှုနည်းနည်းလွဲနေကြတယ်ဗျာ။အဲ့ဒါပါလဲဆိုတော့ဒုသမရတစ်တို့နှစ်တို့ခေါ်နေကြတယ်။အဲ့ဒါမဟုတ်ပါဘူး။ဒုသမရလို့ပဲအဲ့ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေထဲမှာဒီတိုင်းပဲသူကဟိုကပြဋ္ဌာန်းထားတယ်။ဥပမာဒီအမေရိကကွေရဲ့လုံငယ်ကောင်စီဖွဲ့စည်းပုံမှာဆိုရင်အဲ့တိုင်းပဲသမရဒီအောက်မှာဒုသမရနောက်ထပ်နံပါတ်3ဒုသမရဒီတိုင်းလည်းပြဋ္ဌာန်းထားတယ်ဆိုတော့ဘယ်မှာမှဒုသမရတင်းနှစ်ဆိုတာမရှိဘူးအဲ့တော့အခုအရွေးချယ်ခံလိုက်ရတဲ့ဒုသမရနှစ်ယောက်ကလည်းသူတို့တာဝန်ပိုင်းအရဆိုရင်သမရကတာဝန်ပေးတဲ့ပုံမှာပဲသူတို့ကတာဝန်ခံပြီးတော့လုပ်ဆောင်ခြင်းရှိတယ်သမရကိုသူတို့တာဝန်ခံရတယ်အရေးချင်းအနေထားကလည်းအတူတူပဲတခုပဲအဲ့ဒါခြားနေချက်ရှိတာကသမရကပြုံးတစ်ခုအကြောင်းအရာကြောင့်သူ့ထွက်တာတို့ပြီးတော့မှသူကအနားယူတာတို့သူမဟုတ်ဒီတာဝန်မထမ်းဆောင်နိုင်တာတို့ဖြစ်ပြီးဆိုရင်တော့ကတော့လို့မဲဒုတိယအများဆုံးရတာလေအခုဆိုရင်တော့ဒါဟိုဥစ္စာပေါ့နော်အဥမစ်ရှင်ပေါ့အဲသူဆိုရင်တော့ယာယီသမရကတော့ယာယီဖြစ်လာလိမ့်မယ်ယာယီဆိုတာကတော့ဟိုအလောဥစ္စာအချိန်တူတော့ပါလေတစ်ပတ်နှစ်ပတ်ဒီလောက်ပဲရှိပါလေဆိုတဲ့ခါကျတော့အဲ့ဒီလောက်ပဲလုပ်ပိုင်ခွင့်ရှိပါလေဒါဖွဲ့စည်းပုံမှာပြထားတာပြီးတော့မှနောက်ကျတော့လက်တွေ့ပေါ့လက်တွေ့ဆိုတာကဒါကအခုမှကျွန်တော်တို့အခုပြောင်းလုပ်တာမဟုတ်ဘူးဒီဒုသမရတွေပါရဲ့ဖွဲ့စည်းပုံကိုကျင့်သုံးလာ9နှစ်ရှိသွားပြီဒီ9နှစ်မှာကြီးလိုက်တဲ့ခါကျတော့လေအဲ့ဒီဒုသမရနှစ်ယောက်ကသမရကူပဲဒီတာဝန်ခံရတာပဲဒီပြင်ဘာမှသူကမပူဘူးမပူတာမှဘယ်တော့မှမပူလဲဆိုရင်ပြီးခဲ့တဲ့ကာလကိုကြည့်လိုက်ရင်ဒီဒုသမရတွေကဒါသမရဟိုဥစ္စာပေါ့နော်ဒီဦးသိန်းစိန်အစိုးရအဖွဲ့ထဲမှာဒါစီနီယာဝန်ကြီးလို့ခေါ်တဲ့ဦးစိုးသိန်းရဲ့လုပ်ပိုင်ခွင့်လောက်တောင်မှသူတို့တယောက်မှမရှိဘူးဟိုပြောချင်တဲ့သဘောကဒုသမရတွေကသမရကိုတာဝန်ခံရတယ်သမရကတာဝန်ပေးတဲ့လောက်ပဲလုပ်ရတဲ့ခါကျတော့ဖွဲ့စည်းပုံအခြေခံဥပဒေအရအပြီးတော့မှဖြစ်ပေါ်ခဲ့တဲ့အခြေအနေအရကတော့ပြဿနာမရှိနိုင်ဘူးဒါပေမဲ့လည်းအခုအခြေအနေကတော့အခြေအနေအစ်စ်ဆိုတဲ့ခါကျတော့ပြောတော့မပြောတတ်ဘူးပေါ့နော်ပြဿနာနည်းနည်းပါးပါတော့ရှိကောင်းရှိနိုင်တာပေါ့ဒီလောက်ပဲကျွန်တော်ဟိုနားလည်ပါတယ
်ဟုတ်ကဲ့နောက်တစ်ခုရှိတာအခုဒီဒုသမရဖြစ်လာတဲ့ဒီစစ်ဖို့ကျော်ဟောဦးမြင့်ဆွေရသဘောထားတင်းပါတယ်နောက်အရင်စစ်ကောင်းဆောင်ဦးသန်းရွှေနဲ့နီးစပ်တဲ့သူဖြစ်တယ်ဆိုပြီးတော့တင်းနေရကြီးပါတယ်ဆိုတော့တချို့ကခံမှန်းရတာဒါဒီ panel ကို challenge လုပ်ဖို့သူတို့ဘက်ကဒီသဘောထားတင်းပါတဲ့လူတယောက်ကိုထည့်လိုက်တာဆိုပြီးတော့အမြင်မျိုးတွေလည်းရှိနေပါတယ်ဆရာဦးတင်ဆွေမြင်ရောဘယ်လိုရှိလဲခင်ဗျ
ဟုတ်ကဲ့ခင်ဗျအဲ့လိုဟိုလူအများစုကပြောကြတယ်ထင်ကြတယ်စိုးရင်ကြတယ်အဲဒီစိုးရင်ချက်တွေကလည်းစိုးရင်တိုက်တယ်လို့ကျွန်တော်ယူဆတယ်ဘာကြောင့်ဆိုရင်ဒီဦးမြင့်ဆွေရဲ့ပြီးခဲ့တဲ့ကာလပေါ့နော်ရန်ကုန်တိုင်းမှာသူအမျိုးမျိုးနဲ့တာဝတာအစားပြီးနောက်ဆုံးကုမျိုးတော်ဝန်ကြီးလောက်လာတဲ့ကာလမှာပြောစရာဆိုစရာတွေကအကြီးစားကြီးတွေကိုအနည်းဆုံး၅ခုလောက်ရှိတယ်ဒါလူတိုင်းလည်းသိပါတယ်နော်အဲ့တော့အဲ့လိုပုဂ္ဂိုလ်ကိုဘာကြောင့်ရွေးသလဲဆိုတဲ့အပေါ်မှာလူတွေအံတမမေခွန်းနဲ့ထုတ်တယ်အစိုးရကြီးတယ်ဒါပေမဲ့လူခက်တာကဟိုဒေါ်အောင်ဆန်းစုကြည်ကသူတင်လိုက်တဲ့ဒုတိယသမ္မတလောက်နှစ်ဦးကိုဘာကြောင့်ဘယ်လိုရွေးချယ်တယ်ဆိုတဲ့အကြောင်းပြချက်တွေကိုတရားဝင်အဲ့ပြည်သူလူထုသိအောင်ပြောပေးမယ်လို့ဘိုးချုပ်မူကြီးမင်းအောင်လိုက်ဘက်ကဘာကြောင့်ဦးမြင့်စုကိုရွေးလဲဆိုတာဟိုကျွန်တော်ဒီလောက်တော့မပြောဘူးခင်ဗျာမပြောတော့ပြည်သူလူထုရဲ့တန်လျာနဲ့စိုးရိမ်မှုတွေပိုးစေတယ်လို့ယူဆတယ်ဟောတနည်းအားဖြင့်အော်ဒါဟာလာမဲ့ငါးနှစ်အတွက်ကတော့ဟိုတနည်းအားဖြင့်ဟိုရင်းဆိုင်ကြော်လွှားမဲ့အရာတစ်ခုကိုအဲ့ဒီကပိုက်ထားတဲ့အနေထားတည့်ရလို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ဆရာဦးစီသူအောင်မြင်ရောခင်ဗျာအခုဟိုစစ်ဘိုလ်ချုပ်ကဦးမြင့်ဆွေကိုထည့်လိုက်တဲ့ကိစ္စကသူတို့ဘက်ကသဘောထားတင်မဲ့လူတယောက်ကိုဟိုရည်ရွယ်ချက်နဲ့ထည့်တယ်လို့ဟိုသုံးသပ်လို့ရနိုင်လား
။အဓိကကတော့အဲ့ဒီလိုတော့ကျွန်တော်ဟိုကျွန်တော်မယူဆဘူး။ကျွန်တော်ယူဆတာတစ်ခုကတော့အခုအပြောင်းလဲကတိုင်းပြည်မှာဒါနှစ်ပေါင်း90ကျော်အတွက်အတော်ကြီးလာတဲ့အပြောင်းလဲပဲ။အဲ့ဒါဘာလဲဆိုတဲ့ခါကျတော့ဟိုတမ်းမတော်နဲ့ရှစ်ဘူကျုပ်တီကအဲလက်နက်ကင်တပ်ဖွဲ့နဲ့ဆိုင်တဲ့ဟာတွေကိုအာဏာတွေကိုဆက်ပြီးတော့ကင်ထားပြီမြန်မာဒီအရပ်နဲ့ဆိုင်တဲ့အကျိုးစီးပွားဆိုင်ရာကိစ္စတွေဝန်ကြီးဌာနတွေအကုန်လုံးကိုဒ ရွေးကောက်ခံတွေကိုသူကဆွဲပေးရတဲ့သဘောရှိတယ်။အဲ့ဒီမှာဟိုတော်တော်ကိုအများပြအချိုးစည်းဝါးတွေပါသွားတယ်။နောက်အဲ့တော့ပြန်ပြီးတော့ကြည့်လိုက်ရင်လည်းဒီလွန်ခဲ့တဲ့အနှစ်90ကျော်ကာလအတွင်းမှာဒီစစ်ဘုရုပ်တွေစစ်ဘုရုပ်အဟောင်းတွေဆရာနာရှင်တွေသူတို့မိသားစုတွေသူတို့နဲ့မိဆက်သူတွေပိုင်ဆိုင်ကြသမျှတွေလုပ်ကိုင်ကြသမျှတွေနောက်ပြီးတော့ဆက်ပြီးတော့လုပ်မယ်ဆိုပြီးတော့မှအခုဥစားပေါ့နော်တည်ထားတဲ့ကိစ္စတွေကလက်ညှိုးထိုးလို့မလွယ်ဘူးတိုင်းပြည်မှာသူတို့ရဲ့ဥစ္စာဒနာတွေပြီးတော့မှနောက်ဝင်းခဏအပြီးပြီးမှဆိုရင်လည်းဟိုကြည့်လိုက်မယ်ဆိုရင်စစ်ဘုဟောင်းတွေကပဲအကုန်လုံးနေရာယူထားတယ်အဲ့တော့အဲ့လိုအခြေအနေမျိုးအောက်မှာဒီအကျိုးစီးပွားတွေကိုဟိုကာကွယ်ဖို့ဆိုတဲ့ကိစ္စနောက်ပြီးတော့မှထိန်းသိမ်းမှုဆိုတဲ့ကိစ္စတွေကလိုလာတယ်လေလိုလာတဲ့ခါကျတော့ဒါတက်မလို့နဲ့နောက်ကတော့လည်းစစ်ဘုကျိုးဟောင်းတွေဘက်ကတော့သူစဉ်းစားမှာပဲဘယ်သူ့ကိုဒီနေရာမှာတင့်တော်မလဲပေါ့အဲ့ဒီခါကျတော့အဲဒီနေ့ဘူးနေနေစစ်ဘုကျိုးဟောင်းတယောက်ကိုပေါ့နော်အဲဒါအငင်းသားယူပြီးခါစားတယောက်ကိုထားလိုက်မယ်ဆိုရင်သူကတော့ခရေဝင်ပြီမှာမဟုတ်ဘူးပါဝင်ရမှာမဟုတ်ဘူးအဲ့တော့ဘုရုမြစ်ဆွေရဲ့ထူးခြားချက်ကသူကဟိုအရင်ဆက်အနာရှင်ဘုရုမြစ်ပန်းရွှေလက်ထက်ကလေးကထိတ်တန်းကောင်းဆောင်ယာဒူးယူထားတယ်နောက်အရေးကြီးတဲ့ယာဒူးတွေယူထားတယ်ခုနကတော့ကိုကြီးစီဝါဆိုင်ရာကိစ္စတွေအကျိုးစီဝါဆိုင်ရာကိစ္စတွေမှာလည်းရောက်ရှောက်ခရေဝင်ပါဝင်ခဲ့တာဖြစ်တဲ့ခါကျတော့သူဟာဒီကိစ္စတွေကိုသိတယ်ကင်တွယ်နိုင်တယ်ကာကွယ်နိုင်တယ်စကားပြောဆိုနိုင်တယ်ဆိုပြီးတော့မှထားသွားတယ်လို့ပဲထင်ပါတယ်တမင်္ဂလာအခုတော့လို NLD ကိုဒီလိုခုလုပ်ဖို့ပါညာဆိုရည်ရွယ်ချက်လို့တော့ကျွန်တော်မထင်ပါဘူးသူတို့ရဲ့စိုးရိမ်စိတ်အရာထားသွားတဲ့ဒီပြောက်လို့ပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ကိုကျွန်တော်ပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းဒီနေ့တော်တော်များပါတယ်ဒီမြန်မာနိုင်ငံကိုစလိုင်းပွေကုန်းလည်းရှိနေပါတယ်ကိုစလိုင်းပွေကုန်းရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်ဟိုတစ်ခါပြောခဲ့တယ်လို့ပဲဒီသမရအနေနဲ့ဒီသမရဒီအသူတို့ဒီဝန်ကြီးဌာနတွေကိုပဲကြီးကျယ်ပြုလုပ်ကိုကျဲတဲ့အစင်လောက်ပဲရှိမှာပါအဲ့တော့နိုင်ငံကြီးအပြောင်းအလဲကသမရရဲ့ဟိုအမိတ်အာဏာနဲ့ဥပမာအမျိုးသားအပြည့်နဲ့တင်းနေနဲ့ဟိုငင်းချဲကောင်စီဆိုတာမျိုးကိုဖွဲ့စည်းပြီးတော့မှအဲ့ဒီတော့အောင်ဆောင်စုကြည်ကိုဥက္ကဋ္ဌရာထူးနောက်ပြီးတော့မှကြံတဲ့တိုင်းရင်းသားနောက်ရှိပွင့်လင်းလူဖွဲ့စည်းကမြင့်ကိုနိုင်လို့အထင်ကြီးရပုဂ္ဂိုလ်တွေကိုအဲ့ဒီနေရာမှာထားပြီးတော့မှဥပဒေကိုပြဋ္ဌာန်းပြီးတော့မှเออพี่ท้องสุรุโดก็ตีปิ๊บไปแล้วมาตรุกก็เป็นนายงานเยอะที่เปลี่ยนแปลงได้ทุกทีเนี่ยอารมณ์ก็ซวยนิดไล่เห็นတော့ปี้มาป่ะเอออะคือลุตมระตมระเนี่ยลุตมระนี่อ่ะวงจิฐานะดีกว่าเว้ยกูเก๋เนี่ยซวยนะป้ามาเปียงเล่ฉิ่งตันบีซวยฤษาก็တော့อถ่ายเผาะတော့เปียงเล่ละมาเว้ยลูกจนเอลุเว้ยซีมาเลยเสีย
โอเคเจซุบาครับเนี่ยเรานอกเดียวแล้วชื่อนี่ป่ะตัวก็มาเลเซียกูตินชวยป่ะกูตินชวยเนี่ยตัวละแล้วซวยนิดได้มาเลยครับ
เนี่ยอ๋อโอเคครับเนี่ยอ๋อဒီလူတွေကတော့ဒေါ်လန်းရတော့လေအစိုးရအစ်ကိုညှော်လင်းပြတာထားရတော့ဟိုပေါ်လွင်နေကြပါဒါမဲ့လေဟိုခင်တလောက်တော့တိတ်ဖြစ်နေလို့တော့သိပြီခင်မဟုတ်ညာဘာလို့လဲဆိုတော့ဖွဲ့စည်းပုံပြင်ဆင်ရေးတို့ဘာလို့မှဒီဦးမြင့်စုလိုသဘောထားတင်းမာတဲ့လူတွေကိုဒုတိယသမ္မတတော်ကတော့ပေးလိုက်တဲ့အချင်းကတော့ကျွန်တော်ထင်ပါတယ်ငင်းကြံရေးတို့ဟို2000ဖွဲ့စည်းပုံပြင်ဆင်ရေးတို့အဟန့်ဒါဖြစ်လာလိမ့်မယ်လို့တော့ကျွန်တော်ကတော့ဒီလိုပဲထင်ပါတယ်
โอเคเจซูပါတကယ်တော့ဟိုဒုသမရတယောက်အနေနဲ့လဲလုပ်ပိုင်권ကတစုံတရာရှိနေတာဆိုတော့ဟိုအထူးသဖြင့်တူဦးမှာစီးပွားရေးနဲ့ပတ်သက်တဲ့ကိစ္စမျိုးတွေကိုခံရတွေ့ရတာမျိုးတွေရှိလာမယ်ဆိုရင်ရောဒီ NLD အစိုးရအနေနဲ့တချို့စီးပွားရေးကိစ္စမျိုးတွေဖွံ့ဖြိုးရေးကိစ္စမျိုးတွေမှာဟိုသူတို့လှုပ်ချင်တာတွေမှန်းထားချင်တာမျိုးတွေလောက်ဝခံရတဲ့နေရာမျိုးတွေမှာဟိုအခက်အခဲမကြုံရနိုင်ဘူးလားဖြစ်မလာနိုင်ဘူးလားဆရာ
အဲ့ဒီဥစ္စာတော့မဖြစ်နိုင်ဘူးဘာဖြစ်လို့မဖြစ်နိုင်လဲဆိုတော့ဒီဖွဲ့စည်းပုံမှာကသမရကိုဒုသမရကကြော်လွန်ပြီးတော့လုပ်တဲ့ဥစ္စာဘာတစ်ခုမှလုပ်လို့မရအောင်အဆုံးဖြတ်ပြီးကြုံလာပြီးဆိုရင်တော့သမရရဲ့သဘောဖြစ်မှာပဲပြီးတော့မှနောက်ကက်ဘိနက်အစည်းအဝေးတွေအဲဒီခုနကတော့အဲဒုတိယသမရတွေဆိုတဲ့ဥစ္စာလည်းကက်ဘိနက်အစည်းအဝေးရဲ့အဆုံးဖြတ်ကိုနာခံရတာပဲအဲတော့ကက်ဘိနက်အစည်းအဝေးမှာသူကနောက်လာမယ့်အချိန်မှာဆိုရင်ဒါသမရကြီးဦးထင်ကျော်ရှိမယ်ပြီးတော့မှနောက်ဒေါက်ဆန်းစုကြည်တို့ဘာလို့လဲပါလိမ့်မယ်အဲဒီမှာဆုံးဖြတ်ထားတဲ့ဟာတစ်ခုခုကိုသူကဒါကိုဟိုမလိုက်နာပါဘူးမကြိုက်ပါဘူးဘာညာဒီလိုတော့လုပ်လို့တော့မရဘူးဒါတော့လောကပြေးကြတယ်နောက်နမူနာအဖြစ်ဆိုရင်လည်းအရှိမဟိုဖြစ်ခဲ့ဘူးတဲ့နမူနာတွေရှိပါတယ်ရှေ့၅နှစ်တာကာလမှာဆိုရင်ဥပမာအခုဒေါက်တာစုကြည်လည်းဒီပုံစံမျိုးဖြစ်ပါလေဥပမာဦးစိုးသိန်းဆိုရင်သူကသမရယုံဝင်ကြီးတာဝန်လောက်ပဲယူထားပါတယ်ဒါပေမဲ့သူဩဇာကြီးပါတယ်ဘာဖြစ်လို့လဲသမရကသူ့ကိုကျော်ရုံးတော့ခံပေးထားတဲ့ခါကျတော့သူလုပ်တဲ့ဟာတွေကသူ့သမရတွေအကုန်လုံးတော့သူကလွှမ်းမိုးပါတယ်အဲ့ဒီသဘောမျိုးကြီးရှိတယ်ဆိုတော့ဘုရားကဟိုပြောသလိုပေါ့နော်ဒီသူ့သမရတယောက်ကသမရကိုကျော်လွန်ပြီးတော့ကက်ဘိနက်အဖွဲ့ရဲ့ဆုံးဖြတ်ချက်ကိုကျော်လွန်ပြီးတော့မှဒီတစ်ခုခုလုပ်မယ်ကံရဆိုတဲ့ဟာမျိုးကတော့မဖြစ်နိုင်ဘူးလို့တော့ထင်ပါတယ
်။ဟုတ်ကဲ့။ဒီဆက်သွယ်ထားတဲ့တော်ထရှင်တွေကိုပြန်ပြီးအလှည့်ပေးချင်ပါတယ်။ကျွန်တော်ကိုတီးလည်မှုပါကိုတီးလည်မှုထိုင်းနိုင်ငံပါခင်ဗျာဆွေးနွေးလို့ရပါတယ်
။ဟုတ်ပါခင်ဗျာ။ကျွန်တော်နေကတော့အခုဒေါက်တာစီတင်လိုက်တဲ့ခေါင်းဆောင်တွေကတော့ကျွန်တော်သဘောကျပါတယ်ဗျ။ဒါပေမဲ့ဦးမြင့်ရှင်အနေနဲ့ကတော့ကျွန်တော်အနေနဲ့ကတော့နည်းနည်းတော့မျိုးလေးဖြစ်ခဲ့မိပါတယ်ခင်ဗျာ။ဘာဖြစ်လဲဆိုတော့ဦးမြင့်ရှင်ကတော့သူ့ရဲ့တာသမီတွေ နော်နိုင်ငံသားဖြစ်တယ်ဆိုရင်ဒေါ်စန်းစည်းကြီးအနေနဲ့အရဲအမှန်မှတော့ဓမ္မဖြစ်ခွင့်ရှိဖို့တော့တင့်ပါလေခင်ဗျ။
ဟုတ်ကဲ့ကျေးဇူးပါရှင်အတန်နဲ့ကျွန်တော်တို့ပေးပို့ထားတဲ့ဟာတချို့လည်းရှိပါတယ်ပေးစာတွေလည်းရှိနေပါဒီနေရာမှာကျွန်တော်အရင်ဆုံးဖော်ပြချင်တာကတော့ဒီကြံကင်းမျိုးကဥကျော်လင်းမှာကျွန်တော်တို့အတန်ဖိုင်နဲ့ပေးပို့ထားတာနားဆင်ကြည့်ရအောင်ပ
ါပြီးခဲ့တဲ့9နှစ်အတွင်းကဦးသိန်းစိန်ဆိုရဟာပြုပြင်ပြောင်းလဲရေးအနေငယ်ကူပဲဟန်ပြလုပ်သွားခဲ့ပြီးတကယ်လုပ်ခဲ့တာကအစဉ်အလာကိုကျိုးစည်းဘွားကာကွယ်ရေးအလုပ်တွေသာဖြစ်ခဲ့လို့တိုင်းပြည်အပြောင်းအလဲပြည်သူတွေမျှော်မှန်းတယ်လို့တကယ်မဖြစ်ခဲ့တာပါပြည်သူတို့နဲ့အောက်ခြေဝန်ထမ်းတွေကအစတကယ်ပြောင်းလဲတော့လေမလားမျှော်လင့်ပြီးပြုပြင်ပြောင်းလဲဖို့အစဉ်အသင့်ပြင်ထားကြပြီမဲ့စီမံကော့ကဲမှုမှာတကယ်တကယ်ကမူလအတိုင်းသာဖြစ်နေခဲ့လို့ထိပ်ပိုင်းအဆင့်ကဆောက်အောက်ခြေထိဒုံရင်ဒုံရင်သာဖြစ်နေခဲ့ရတာပါဒီ9နှစ်တာကာလဟာတကယ်ပြောင်းလဲကျင်သူဆိုရင်ဒီတဲ့ပူထူးခြားသွားရမှာပါဒေါ်စန်းစုကြည်အစိုးရကတော့တကယ်ပြုပြင်ပြောင်းလဲကျင်သူအစ်စ်အမှန်ဖြစ်တဲ့အပြင်အာဏာလဲလက်ဝဲရောက်ရှိလာတော့မှာမို့တစ်နှစ်အတွင်းထူးခြားတဲ့ပြုပြင်ပြောင်းလဲမှုတွေအကြီးအကျယ်တွေ့လာရမှာပါတကယ်လို့ချင်းရင်ဥပဒေပြုရေးနဲ့ဆုံးဖြတ်ခွင့်အာဏာရရှိသူအဖို့ရက်ပိုင်းလာပိုင်းနဲ့တိကျတဲ့အခြေခံပြုပြင်ပြောင်းလဲရေးကိုစတင်နိုင်မှာပါ။တိန့်တရာလောက်တန်တဲ့ကားစီးကိုတိန့်တထောင်အောက်မကြအောင်လှုပ်ထားတာကလည်းဒီအာဏာဖြစ်သလို15တိန့်လောက်တန်ဖိုးနဲ့ရောင်းချနေတဲ့မိုဘိုင်းဖုန်းကို1500ဖြစ်အောင်လုပ်နိုင်တာကလည်းဒီအာဏာပါပဲ။9နှစ်တာကာလဆိုတာအချိန်ဆွဲလို့ရင်အကြာကြီးထင်ရပေမဲ့တကယ်လို့မယ်ဆိုရင်အပြောင်းအလဲတွေအများကြီးဖြစ်ပေါ်လာစီမှာပါဗျာ
ကျန်ကင်းမျိုးကဥကျော်လင်းမှာနောက်ကျွန်တော်တို့အီးမေးလ်နဲ့ပို့တဲ့ပေးစာတစ်စောင်ကတော့ဒီမိထီလာဦးစိန်မောင်ရဲ့စာပါနားလောင်ကျေးဇူးပြုပြီးဖတ်ပြပြပါဦးဗျာ
ဟုတ်ကဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရကျင့်သုံးအုပ်ချုပ်သွားမယ်အစိုးရမျိုးဖြစ်နေသေးတဲ့မြတ်ဒီမိုကရေစီလမ်းကြောင်းပေါ်ရောက်ဖို့ဒီမိုကရေစီနိုင်ငံဖြစ်ဖို့ပြောင်းလဲဆောင်ရွက်ပေးနိုင်မှာမဟုတ်ပါဘူး25ရာခိုင်နှုန်းသောပြည်သူ့မဲဆန္ဒမဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်များကိုလက်ခံထားရနိုင်ငံရေးကိုပါတီတရက်မဟုတ်သောပြည်သူ့ဝန်ထမ်းအဖွဲ့အစည်းကဦးဆောင်ခွင့်ရနေအုပ်ချုပ်ရေးပိုင်းရဲ့အဓိကအရေးပါတဲ့အစိတ်ပိုင်းတွေကိုပြည်သူတို့ကအနှင်းထားတာမဟုတ်ပဲနဲ့အာဏာနဲ့အရယူခွင့်နေပေးထားတဲ့2008ဖွဲ့စည်းပုံကိုအစ်စ်မရေးဆွဲနိုင်မပြေနိုင်သေးတဲ့ရွေ့စစ်မှန်တဲ့ပြောင်းလဲမှုကိုဂရိအတိုင်းဆောင်ရွက်နိုင်မှာမဟုတ်ပါဘူးပြည်သူကပေးအပ်လို့နိုင်ငံတော်အာဏာကိုဖွဲ့စည်းပုံအခြေခံဥပဒေအရကင်ဆယ်ဆောင်ရွက်ရမယ့်တာဝန်ရှိတဲ့အစိုးရဖြစ်တော်လည်းပဲထိုဖွဲ့စည်းပုံကပဲအစိုးရရဲ့လုပ်ပိုင်ခွင့်တွေကိုထိန်းကွပ်နိုင်တဲ့လုပ်ပိုင်ခွင့်အားတက်မရောကိုပေးထားပြန်တော့တဘာဝမကြအတူလက်တွဲဆောင်ရွက်ပါမယ်ဆိုရဲတက်မရောရဲ့ဂရိစကားအတိုင်းဖြစ်ပါမလားအမျိုးသားပြန်လဲရင်ကြားစေရေမူပေါင်းတွင်းကညှိနှိုင်းဆောင်ရွက်ရေရောဘယ်အတိုင်းသာဘယ်အချိန်ကာလမှာပြည်ပြင်းဖြစ်လာမလဲစဉ်းစားစရာဖြစ်နေပါတယ်လူချင်းနဲ့ပန်းနိုင်ရောက်ဖို့လိုအပ်မဲ့အဖြေကထင်ရှားပေါ်လွင်နေပါတယ်သို့တော်လက်တွေ့လုတ်ဆောင်ဖို့ကတော့ခက်ခဲနေတော့မှဒါကြောင့်ပြောင်းလဲမှုဖြစ်မလာနိုင်နေပါတဲ့ရှင်ဦးစိန်မောင်မိထီလာပါ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒီအဆုံးမသက်ခင်မှာကျွန်တော်ဒေါက်တာတင်းဆွေကိုမေးခွန်းခတ်တူလို့မေးချင်ပါတယ်အခုကစစ်တပ်ကဒီအရေးကြီးတဲ့ဝန်ကြီးဌာနတချို့ဆက်ထိန်ထားတယ်ဒုသမရကလည်းတက်ကဖြစ်တယ်ဒီအဓိကဆုံးဖြတ်ချက်တွေချရတယ်ကာလွန်ကလည်းတက်ကပဲဖြစ်နေတယ်ဆိုတော့ဒီ NLD အနေနဲ့သူဒီလောက်ချင်းနဲ့ကိစ္စတွေရည်မှန်းထားတာတွေကငញ្ញမ်းရေးကိစ္စတွေပြည်တွင်းကပြောနေတဲ့ငញ្ញမ်းရေးအကျဉ်းသားလှုပ်ပေးဖို့ကိစ္စမျိုးတွေမှာ NLD အနေနဲ့လုံနိုင်မဲ့အလားအလာတွေများများဆဆရှိပါမလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့ယုံကြည်ပါတယ် NLD ကလုံနိုင်တော့ဆွမ်းကုန်လုတ်သွားလိမ့်မယ်လို့ယူဆပါတယ
်။ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ကွန်လွင်းတင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုနားဆင်ကြကြတာပါ။အစီအစဉ်ထုတ်လုပ်သူကတော့မက်ခင်ဖြူထွေးဖြစ်ပါတယ်ရှင်။ဗုဒ္ဓဘုရားနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုသောရရှင်နေနားဆင်နေတာပါ။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
2014ခုနှစ်ဇွန်လကယူကရိန်းနိုင်ငံရှေ့ပိုင်းမှာရုရှားကကျောတော့နောက်ခံပေးထားတဲ့ခွက်ထွက်ရေးတပုံတွေကနေဖမ်းဆီးပြီးနေဆက်ဖြတ်ကျော်ရုရှားနိုင်ငံရဲ့အတင်းအကျပ်ခေါ်ဆောင်သွားခြင်းခံရတဲ့ယူကရိန်းလေယာဉ်မှူးနာဒီယာဆာဖ်ချန်ကိုကိုရုရှားအစိုးရကလက်နက်ချီရုံးတင်စစ်ဆေးနေပါတယ်ရုရှားစာနယ်ဇင်းသမား2ယောက်တိတ်ဆုံးမှုမှာသူကကြံရပါဖြစ်တယ်ဆိုတဲ့ရုရှားရဲ့ဆွဆွဲချက်ကိုတော့မစ္စချန်ကိုကပြင်းပြင်းထန်ထန်ညင်းဆန်ပါတယ်။မက်ရှလ၈ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်တစ်စောင်မှာမစ္စချန်ကိုပေါ်ဆွဲချက်တွေဟာမှန်မှန်ကန်တယ်လို့သူမအပေါ်ထောင်သွင်းအကျဉ်းချမှုဟာလည်းဥပဒေနဲ့မညီတဲ့လုပ်ရဖြစ်တယ်လို့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကပြောဆိုခဲ့ပါတယ်။ဒါအပြင်နာဒီယာဟာယူကရိန်းမျိုးသားရေးဂုံဆောင်တဲ့တင်ကြတာတစ်ခုဖြစ်လာပြီးအကျဉ်းချခံနေရချိန်မှာတော့လွှတ်တော်ကိုယ်စားလှယ်တဦးအဖြစ်ရွေးချယ်ခံရသူလို့လည်းဒုသမ္မတဘိုင်ဒန်ကထောက်ပြခဲ့ပါတယ်။နာဒီယာစာချန်ကိုကိုဖန်စီထိမ့်သိမ်းခံရမှုနဲ့ရုံးတင်စစ်ဆေးမှုတွေဟာတရားဥပဒေစိုးမိုးရေးကိုလစ်လျူရှုနေတယ်ဆိုတာကိုလည်းထင်ရှားစေပါတယ်။ယ ယူကရိန်းနိုင်ငံရှေ့ပိုင်းမှာဖမ်းဆီးခံရပြီးရုရှားနိုင်ငံနဲ့ခေါ်ဆောင်သွားချိန်ကစလို့လပေါင်း20အတွင်းမှာစစ်ဆေးမေးမြန်းမှုတွေတယောက်ထဲတိုက်ပိတ်ခံရမှုနဲ့စိတ်ပိုင်းဆိုင်ရာခံနိုင်ရည်အပေါ်စမ်းသပ်မှုတွေကိုလည်းမစ်ဆာချန်ကိုကကြံ့ကြံ့ခံရည်တည်ခဲ့တဲ့အကြောင်းဖော်ပြကြတယ်လို့လည်းတရားကြေညာချက်တစ်စောင်မှာအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကထောက်ပြခဲ့ပါတယ်မစ္စတာချန်ကိုရဲ့ကျမရေးနဲ့လုံခြုံရေးပေါ်အလွန်မင်းစိုးရင်ကြောင့်လဲဝင်ကြီးကယ်ရီရောဒုသမ္မတဘိုက်ဒန်မှာနှစ်ယောက်စလုံးကပြောဆိုခဲ့ကြပါတယ်။မက်ရှလာ၄ရက်နေ့ကစပြီးရုရှားအစိုးရရဲ့သူ့ကိုဆက်လက်ဖမ်းဆီးထားတဲ့ပေါ်ကန့်ကွက်တဲ့အနေနဲ့မစ္စတာချန်ကိုကအစာရေစာလက်မခံတော့ပဲဆန္ဒပြနေတယ်လို့လဲနှစ်ဦးစလုံးကပြောဆိုထားပါတယ်။မစ္စတာချန်ကိုကိုချက်ချင်းပြန်လွတ်ပေးပြီးတော့ယူကရိန်းကိုလည်းပြန်လည်ပို့ဆောင်ဖို့ကိုရုရှားအစိုးရကိုအမေရိကန်ပြည်ထောင်စုကတောင်းဆိုတဲ့အကြောင်းဝင်ကြီးကယ်ရီရောဒုသမ္မတဘိုက်ဒန်မှာနှစ်ဦးစလုံးကထပ်ခါတလဲလဲပြောဆိုခဲ့ကြတာပါယူကရိန်းနိုင်ငံသစ်ကိုစတင်ပုံဖော်ဖို့အတွက်နာဒီယာဟာသူ့မိသားစုတငယ်ချင်းတွေနဲ့လှုပ်ဖော်ကင်ဘက်တွေစီပြန်ခွင့်ရတင်တယ်လို့လည်းဒုသမ္မတဘိုက်ဒန်ကပြောဆိုခဲ့ပါတယ်ဥရောပမှာရှိတဲ့လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဆိုင်ရာအမေရိကန်သံအမတ်ကြီးဒန်နီယယ်ဘေယာကလည်းနာဒီယာစာချန်ကိုအပေါ်ရုရှားရဲ့ဖမ်းဆီးထောင်ချမှုအပြင်ရုရှားယူကရိန်းရှေ့ပိုင်းကခွဲထွက်ရေးအဖွဲ့တွေထိန်းချုပ်ထားတဲ့ဒေသတွေနဲ့ရုရှားကတင်ပိုက်ထားတဲ့ခရိုင်းမီးယားမှာမတရားထိန်းသိမ်းခံထားရတဲ့ Oleg Samsov, Alexander Kochenko, Stanislav Khalid, Mokola Kafiu, Etan Chigov နဲ့တခြားယူကရိန်းနိုင်ငံသားတွေနဲ့ပတ်သက်လို့လည်းရှုံချခဲ့ပါတယ်။လက်ရှိရုရှားမှာဖမ်းဆီးထိန်းသိမ်းခံရသူအနည်းဆုံး20လောက်ရှိမယ်လို့လူခွင့်ရေးအဖွဲ့တွေကခန့်မှန်းထားကြောင်းလည်းတမ်းမကြီးကပြောဆိုခဲ့ပါတယ်။နိုင်ငံရေးရည်ရွယ်ချက်ပါတဲ့အကြောင်းပြချက်တွေနဲ့ဖန်ဆီးခံထားရတဲ့ယူကရိန်းနိုင်ငံသားတွေပေါ်ဆွဲဆိုထားချက်တွေကိုလည်းပယ်ဖြတ်ပေးတင်ကြောင်းနဲ့သူတို့တွေဟာရုရှားနိုင်ငံတွေမှာထိန်းသိမ်းခံနေရတာဖြစ်ပြီးသူတို့အားလုံးကိုယူကရိန်းနိုင်ငံစီပြန်ပို့ပေးတင်တယ်လို့လည်းတမ်မတ်ကြီးဘေယာကပြောဆိုခဲ့ပါတယ်။ဒီလိုလှုပ်ဆောင်မှုပြက်ကွက်မယ်ဆိုရင်ရုရှားအနေနဲ့မင်းသဘောတူညီချက်အရပေးထားတဲ့ဂရီတွေ OSC အဖွဲ့ဝင်အဖြစ်လိုက်နာရမယ်ကျင့်ဝတ်တွေကိုဆက်လက်ချိုးဖောက်ရရောက်တယ်လို့လည်းပြောဆိုသွားကြောင်းပါရှင
်။အမေရိကန်ဆူရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆူရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အာဖို့မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့တရင်အချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြတော့မှာပါ။
အမေရိကန်သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေကိုအင်္ဂါနေ့ကပြည်နယ်၅ခုမှာဆက်လက်ပြုလုပ်နေတာမှာအရေးကြီးတဲ့ပြည်တွင်းရေးမှာ Republican Party ကဒေါ်နယ်ထရမ့်နဲ့ Democratic Party က Hillary Clinton တို့အသီးသီးအနိုင်ရနေတယ်လို့အမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။ Florida ပြည်နယ်မှာပြုလုပ်တဲ့ Party တွင်သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာတော့ Democratic Party မှာရှေ့ကပြင်းနေတဲ့နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton က65ရာခိုင်နှုန်းနဲ့ပြိုင်မဲ့ Vermont ပြည်နယ်အထက်လွှတ်တော်မှ Bernie Sanders ကိုအနိုင်ရနေတယ်လို့ဆိုပါတယ်။ Bernie Sanders ကတော့မဲအရေအတွက်33ရာခိုင်နှုန်းရရှိထားပါတယ်။ Republican Party ဘက်မှာတော့ Party တွင်ရှေ့ကဦးဆောင်နေတဲ့ Billionaire တထေးကြီး Donald Trump က45ရာခိုင်နှုန်းနဲ့အနိုင်ရရှိပြီးပြိုင်မဲ့ Florida အထက်လွှတ်တော်မှ Marco Rubio က32ရာခိုင်နှုန်းနဲ့ဒုတိယလိုက်နေပြီး Texas ပြည်နယ်အထက်လွှတ်တော်မှ Ted Cruz က16ရာခိုင်နှုန်းကျော်နဲ့တတိယနေရာမှာရှိနေတယ်လို့ဆိုပါတယ်။ Clinton ရော Trump တို့နှစ်ဦးစလုံးအတွက်အရေးကြီးတဲ့ပြည်နယ်တွေကတော့ Florida နဲ့ Ohio ပြည်နယ်တွေဖြစ်ပြီးအဲ့ဒီပြည်နယ်တွေမှာသူတို့နှစ်ဦးစလုံးအနိုင်ရရင်သက်ဆိုင်ရာပါတီအသီးသီးရဲ့သမရကိုယ်စားလှယ်လောင်းအဖြစ်အမည်တင်သွင်းခံရဖို့တည်ကြတဲ့လောက်ရှိသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံရဲ့သမရအဖြစ်ဦးထင်ကျော်ကိုပြည်ထောင်စုလွှတ်တော်မှာမဲခွဲရွေးချယ်လိုက်ပြီဖြစ်တဲ့အတွက်ဒါဟာနှစ်ပေါင်း50ကျော်အတွင်းအယတာတူသမရအဖြစ်ရွေးချယ်တင်မြှောက်ခံရတာဖြစ်ပါတယ်။ဦးထင်ကျော်သမရအဖြစ်ရွေးချယ်တင်မြှောက်ခံရတဲ့အပေါ်ကျိုးစိုးကြောင်းနိုင်ငံတကာခေါင်းဆောင်တွေနဲ့အတူအမေရိကန်သမရအင်ဂျီရောကလည်းဦးထင်ကြိုဆိုလိုက်ပြီးတော့ဝမ်းမြောက်ဂုဏ်ယူကြောင်းကြိုဆိုလိုက်ပါတယ်ဒါဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းမြန်မာနိုင်ငံမှာအယသအဆိုးရဖွဲ့စည်းနိုင်တာဟာတမိုင်းဝင်ဖြစ်ရတစ်ခုဖြစ်ကြောင်းနဲ့မြန်မာပြည်သူပြည်သားတွေအပါအဝင်ထွက်ပေါ်လာမယ့်အဆိုးရအသည့်နဲ့လက်တွဲလှုပ်ဆောင်သွားမှာဖြစ်ကြောင်းအင်ဂျီရောပြောခွင့်ရ George Arnest ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ဦးထင်ကျော်အနေနဲ့နိုင်ငံတော်တမရအဖြစ်မလ30ရက်နေ့မှာပြည်ထောင်စုလွှတ်တော်မှာကျန်းသစ်စာကျင်းဆိုမှာဖြစ်ပါတယ်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကရက်တပ်ဖွဲ့အနေနဲ့ပြည်ထနိုင်ငံ Paris မှာမနစ်နိုမှာ73ရက်နေ့ကဖြစ်သွားခဲ့တဲ့တိုက်ခိုက်မှုနဲ့ဆက်နေတဲ့အကြမ်းဖက်တိုက်ဖြတ်ရေးဆိုင်ရာဝင်ရောက်စီးနှင်းမှုအတွင်း Kalashnikov မောင်းပြန်တနက်မောင်းပြန် rifle ကန်ဆောင်ထားသူမသိငါတို့တူဦးကိုပစ်တက်လိုက်ပါတယ
်။ကိုဇော်ဝင်းလိုင်တည်င်းချင်းချုပ်ကိုပြပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဦးဆံမိုးဝေပါရှင်။ engineer ကတော့ John Elson ဖြစ်ပါတယ်။ဗုဒ္ဓဘုရားနေနေခင် VOE မြန်မာပိုင်းစီစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်သောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ရွှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မ engineer နိုင်ပါ
This program has come to you from the Voice of America, Washington.